Welcome to the Voice of America in Burmese.
မင်္ဂလာပေါင်းနဲ့ပြည်စုံနဲ့မနက်ခင်းဖြစ်ပါသည်ဗျာ Washington Bureau of VOA American တန်ကနေ2015ခုနှစ် August 25ရက်အင်္ဂါနေ့မနက်ခင်းအစီအစဉ်လေးကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ30 40 49တို့ကနေစတင်အံလွင့်နေပါတယ်ခင်ဗျာဒီမနက်အတွက်အစီအစဉ်မူကတော့ကျွန်တော်ရန်နိုင်ပ
ါမင်္ဂလာနံနက်ခင်ဗျာခင်ဗျာကျွန်တော်ဆက်မိုးပြီပါအခုမနက်ဖက်နိုင်ငံတကာသတင်းတွေကိုကိုဝင်းမင်းနဲ့အတူကြီးညာပေးဖို့ရှိပါတယ်ထူးခြားတဲ့သတင်းတွေကတော့တရုတ်နိုင်ငံရဲ့စီးပွားရေးကျဆင်းနေမှုပေါ်ဆိုးရိမ်မှုတွေထွက်နေတာကြောင့်ကမ္ဘာတစ်ဝှမ်းမှာအစုရှယ်ယာဈေးနှုန်းတွေနဲ့ရေနံဈေးနှုန်းတွေကျဆင်းသွားတယ်ဆိုတဲ့သတင်းတောင်ကိုရီးယားကမြောက်ကိုရီးယားနိုင်ငံအပေါ်ဝါဒဖြန့်ချီရေးတွေမလုပ်ဖို့သဘောတူညီလိုက်တဲ့ဆိုတဲ့သတင်းစတာတွေနဲ့အတူထူးခြားတဲ့နိုင်ငံတကာသတင်းတွေကိုပြောပြပေးမှာဖြစ်ပါတယ်ခင
်ဗျဟုတ်ကဲ့ပါသတင်းတွေနောက်ပိုင်းနောက်ဆင်ရမယ့်အထဲမှာတော့အာရှဈေးကွက်ကျဆင်းနေတာနဲ့ပတ်သက်ပြီး
I guess the question that people are starting to ask, and certainly I'm asking, is just how this gets.
Australia ban ye ngwe chi chuan jin tu pyo daw da phit par de. Di chang go ma cha kin ma na sin ya ma ba. Da pyin NCA thabaw tu sa chauk lat ma ye thu nai mo twa tai da lat na kai phwe ri ba ri song phyet khe ja de. Ta kha NLD party ne 88 myu sat phwe lo pu de thauk tan lai de jin ya che a pa win.သမရာဦးသိန်းစိန်အနေနဲ့ဘာသာကူးပြောင်းရေးဆိုင်ရာဥပဒေကြမ်းနဲ့တလင်တမားစနစ်ဥပဒေကြမ်းကိုလက်မှတ်မထိုးဖို့လူခွင့်ရေးအဖွဲ့တစ်ခုကဘာကြောင့်တောင်းဆိုလိုက်တယ်လဲဆိုတာတွေကိုနားဆင်ရဖို့ရှိပါတယ်ဒီအကြောင်းတွေမပြောခင်မှာနောက်ဆုံးရနိုင်ငံတကာသတင်းတွေကိုဦးစံမိုးဝေနဲ့ကိုဝင်းမင်းတို့ကကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာ
ကျုပ်နိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးမှုကျဆင်းနေတဲ့အပေါ်ဆိုးရိမ်မှုတွေထွက်ပေါ်နေတာကြောင့်တင်းနှင်းလာနေကဘာတဝန်းအစုရှယ်ယာဈေးနှုန်းတွေနဲ့ရေနံဈေးနှုန်းတွေကျဆင်းသွားခဲ့ပါတယ်အမေရိကန်ပြည်တော်စုကဒေါင်ဂျုံးစ်အစုရှယ်ယာဈေးကွက်ဟာဈေးဖွင့်ပြီးမိနစ်ပိုင်းအတွင်းမှာ900ခန်းလုံးဈေးထိုးပြီးတော့ကျသွားခဲ့ပါတယ်ဈေးကွက်အတွင်းမှာတစ်နေ့တာလုံးအတက်အကျအပြောင်းလဲတွေရှိနေခဲ့ပြီးတော့နောက်ဆုံးဈေးပိတ်ချိန်မှာတော့အစုရှယ်ယာအညွန်ကင်းကျဆင်းမှုဟာ 3.6 ခန်းလုံးအထက်မှာရှိနေပါတယ်အာရှတိုက်မှာတော့ရှန်ဟိုင်းအစုရှယ်ယာဈေးကွက်ဟာ800ခန်းလုံးကျော်ကျဆင်းသွားခဲ့ပြီးဂျပန်နိုင်ငံရဲ့အဓိကအစုရှယ်ယာဈေးကွက်မှာတော့400ခန်းလုံးကျော်နဲ့ဟောင်ကောင်မှာလည်း9ကြာခိုင်နှုန်းကျော်ကျဆင်းသွားခဲ့ပါတယ်။ဥရောပတိုက်ရဲ့အဓိကအစုရှယ်ယာဈေးကွက်ဈေးအညွန်ကိန်းတွေမှာလည်း4ကြာခိုင်နှုန်းထက်မနည်းကျဆင်းသွားခဲ့ပါတယ်။အိန္ဒိယနိုင်ငံရဲ့ Sensex အစုရှယ်ယာဈေးကွက်မှာတော့9ကြာခိုင်နှုန်းကျဆင်းသွားခဲ့ပြီးဒါဟာ6နှစ်အတွင်းမှာအနိုင်ဆုံးအဆင့်ထိုးကျသွားတာဖြစ်တယ်လို့ဆိုပါတယ်။လူသုံးကုန်ပစ္စည်းတော်တော်များများရဲ့ဈေးနှုန်းတွေကျဆင်းသွားတယ်လို့ရေနံစိမ်းဈေးဟာလည်း6နှစ်ကာလအတွင်းမှာအနည်းဆုံးဖြစ်တဲ့4ကြာခိုင်နှုန်းကျော်ကျဆင်းခဲ့ပါတယ်။နှစ်ပေါင်းများစွာတရုတ်နိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုဖြစ်ပေါ်နေတာဟာလူသုံးကုန်ပစ္စည်းတွေနဲ့တခြားကုန်ပစ္စည်းတွေကိုအဓိကထားတဲ့ဈေးကွက်ဖြစ်နေခဲ့တာပါတရုတ်နိုင်ငံမှာအစုရှယ်ယာဈေးကွက်တွေကျဆင်းနေတာနဲ့ငွေတန်ဖိုးချလိုက်တာတွေအပါအဝင်စီးပွားရေးကျဆင်းမှုတွေဖြစ်ပေါ်နေတာကြောင့်ကမ္ဘာဒုတိယစီးပွားရေးအင်အားအကြီးဆုံးနိုင်ငံရဲ့စီးပွားရေးအခြေအနေပေါ်မှာယင်းနှိမ့်နှံသူတွေကမေးခွန်းထုတ်နေကြတာဖြစ်ပါတယ်ခင်ဗျာ
တောင်ကိုရီးယားအနေနဲ့မြောက်ကိုရီးယားနိုင်ငံတဲကိုဝါဒဖြန့်ထုတ်လွှင့်နေတာတွေရပ်တန့်ပေးဖို့ဒီနေ့သဘောတူလိုက်ပါတယ်။အခုလိုထုတ်ပြောလိုက်တာကမကြာခင်ကပဲတောင်ကိုရီးယားစစ်သားနှုတ်မိုင်းပေါက်ကွဲမှုကြောင့်ဒဏ်ရာတွေရသွားတာကိုမြောက်ကိုရီးယားဘက်ကလည်းဝန်ထဲနောင်တရမိကြောင်းထုတ်ပြောပြီးမှဖြစ်ပါတယ်။ဒီသဘောတူညီချက်ရခဲ့တာကကိုရီးယားကျွန်းဆွယ်ထဲမှာမကြာခင်ကဒီတောင်မြောက်ကိုရီးယားနှစ်နိုင်ငံထိတ်တဲရင်ဆိုင်မှုတွေဖြစ်ပြီးစစ်ပွဲတွေဆက်ဖြစ်သွားမှာကိုစိုးရိမ်တဲ့နောက်မှာနိုင်ပေါင်း30ကြာတင်းတင်းမာမာနှစ်ဖက်ဆွေးနွေးညှိနှိုင်းခဲ့ကြပြီးမှဖြစ်လာခဲ့တာပါ။တောင်ကိုရီးယားသမ္မတရဲ့လုံခြုံရေးဆရာအကြံပေးကင်ကွန်ဂျင်ကကိုရီးယားနိုင်ငံအနေနဲ့ဆိုးမျိုးတော်ဒါမှမဟုတ်ပျုံယမ်းမျိုးတော်မှာတွေ့ဆုံဆွေးနွေးပွဲတွေမကြာခင်ထပ်လုပ်ဖို့သဘောတူထားတယ်။ကိုရီးယားစစ်ပွဲကိုငြိမ်းချမ်းစာချုပ်နဲ့မဟုတ်ပဲအပြစ်ရရေးစာချုပ်နဲ့နှစ်ပေါင်း62နှစ်ကြာထိန်းလာခဲ့ပြီးအခုနှစ်နိုင်ငံဆက်ဆံရေးကောင်းမွန်လာဖို့ဆက်ကြိုးပမ်းသွားမှာဖြစ်တယ်လို့ဆိုပါတယ်။ဒီတောင်မြောက်ကိုရီးယားနှစ်ဖက်လုံးကလည်းစေကာလာပဋိပက္ခတွေကြောင့်ကွဲကွာခဲ့ရတဲ့ကိုရီးယားမိသားစုတွေပြန်ပေါင်းစုံနိုင်ရေးအစီအစဉ်ကိုလည်းစက်တင်ဘာလမှာပြန်ဆဖို့ရှိတယ်လို့ထုတ်ပြောနေပါတယ်။တောင်ကိုရီးယားနိုင်ငံရဲ့အနီးကမ္ဘာမိတ်ဖြစ်တဲ့အမေရိကန်နိုင်ငံအနေနဲ့လည်းအခုသဘောတူညီချက်တွေကိုကြိုဆိုလိုက်ပြီးကိုရီးယားကျွန်းဆွယ်တဲမှာတင်းမာမှုတွေလျော့နေပပျောက်သွားဖို့မျှော်လင့်ထားတယ်လို့ဆိုလိုက်ပါတယ်ခင်ဗျာ
။အီရန်နိုင်ငံနဲ့အနောက်နိုင်ငံတွေရဲ့ဆက်ဆံရေးပြန်လည်တည်ဆောက်မှုနဲ့အီရန်နိုင်ငံရဲ့နျူကလ িয়ার အစီအစဉ်ထိန်းချုပ်ရေးသဘောတူညီမှုကြောင့်အီရန်နိုင်ငံရဲ့စီးပွားရေးအကျပ်တဲဖြစ်သွားအောင်ချမှတ်ထားတဲ့နိုင်ငံတကာအရေးယူပိတ်ဆို့မှုတွေအစောဆုံးလာမဲ့မတ်လမှာရုတ်သိမ်းပေးနှံနေလို့ဗြိတိရှားနိုင်ငံသားရေးဝန်ကြီးဖိလစ်ဟာမွန်ကတင်းနေလာနေမှာပြောကြားလိုက်ပါတယ်။အီရန်နိုင်ငံနဲ့အမေရိကန်ပြည်ထောင်စုတို့ကြားသဘောတူညီမှုကိုလာမယ့်အောက်တိုဘာလမှာအတည်ပြုနိုင်လိမ့်မယ်လို့မျှော်လင့်တဲ့အကြောင်း အီရန်နိုင်ငံတီဟီရန်မြို့ကိုရောက်ရှိနေတဲ့ဗြိတိန်နိုင်ငံသားရေးဝန်ကြီးကပြောဆိုလိုက်တာဖြစ်ပါတယ်။အီရန်နိုင်ငံဟာသူ့ရဲ့နျူကလ িয়ার အစီအစဉ်ကိုထိန်းချုပ်ဟန်တားဖို့အတွက်သဘောတူညီခဲ့မယ်ဆိုရင်ကျွန်တော်တို့ဘက်ကလည်းအရေးယူပိတ်ဆို့ထားမှုတွေကိုအစောဆုံးလာမယ့်ຫນွေဥကာလမတ်လနဲ့မေလအတွင်းရုပ်သိမ်းပေးနိုင်တယ်လို့မစ္စတာဟာမွန်ကပြောဆိုလိုက်ပါတယ်။ဗြိတိန်နဲ့အီရန်နိုင်ငံတို့ဟာသူတို့ရဲ့တန်ရုံတွေကိုလန်ဒန်နဲ့တီဟီရန်မြို့တော်တို့မှာတနင်္ဂနွေနေ့ကပြန်လည်ပြီးတော့ဖွင့်လှစ်ခဲ့ပါတယ်။အီရန်နိုင်ငံရဲ့ပုံမှုကောင်းမှုနဲ့ဆက်ဆံရေးပြုလုပ်ဖို့အတွက်သဘောတူညီမှုကိုကမ္ဘာကြီးကစောင့်ကြည့်နေတယ်လို့လည်းအီရန်သမ္မတဟာဆမ်ရူနီကပြောဆိုလိုက်ပါတယ်ခင်ဗျာ
။ယူနက်စကိုအကြီးအကဲကရှေးဟောင်းစီးရီးယားမြို့ကြီးပါလ်မေရာမှာလုပ်ခဲ့တဲ့ IS အစ္စလာမ်စစ်သွေးကြွတွေရဲ့ဖျက်ဆီးမှုဟာစစ်ရာဇဝတ်မှုမြောက်တယ်လို့ထုတ်ပြောလိုက်ပါတယ်။တနင်္လာနေ့မှာဒီစစ်သွေးကြွတွေနေနဲ့တပ်တန်း 2,000 ရှိတဲ့ဘာရှာမင်းဖျားချောင်းကိုဖောက်ခွဲဖျက်ဆီးခဲ့ပါတယ်။ပါလ်မေရာဖျားချောင်းကိုနှစ်ပေါင်းများစွာထိန်းပေးလာခဲ့တဲ့ရှီဟောက်မွေနစ်ဆိုင်ရာအကြီးအကဲဟောင်းနဲ့ရှီဟောက်မွေနစ်သူတည်သည့်ခါလက်အဆက်ကိုခေါင်းဖြတ်တက်ပြီးတပတ်ကြာမှအခုလိုထပ်ဖြတ်စီလိုက်တာပါ။ပါမီရာဖျားကျောင်းရဲ့အမှုပညာနဲ့ဆောက်လုပ်ရေးပညာတွေဟာစီးရီးယားရဲ့ထူခြားတဲ့ဝိသေသနနဲ့သမိုင်းကြောင်းတစ်လျှောက်ထင်ရှားကျော်ကြားကျော်ဝမှုတွေအတွက်ပြယုတ်ဖြစ်ကလူသားယဉ်ကျေးမှုဖြစ်စဉ်ပေါင်းများစွာရဲ့လမ်းဆောင်မှလည်းရှိနေတယ်လို့ဆိုပါတယ်။ UNESCO ညွှန်ကြားမှုချုပ်အရီနာဘိုကိုဗာကအစွန်းရောက်သမားတွေအနေနဲ့ကုလမတူကွဲပြားမှုတွေနဲ့ချမ်းသာကျွယ်ဝမှုတွေကိုဖျက်ဆီးဖို့တမင်ရည်ရွယ်လုပ်ခဲ့တာလို့ဝေဖန်ပြစ်တင်လိုက်ပါတယ်။တစ်ချိန်တည်းမှာပဲညွှန်ကြားမှုချုပ်ဘိုကိုဗာကနိုင်ငံတကာအတိုင်းအဝိုင်းအနေနဲ့တော့အခုလိုယဉ်ကျေးမှုပပျောက်အောင် IS အဖွဲ့ရဲ့အသေးအတ်မှုတွေကိုဝိုင်းဝန်းဆန့်ကျင်ပြစ်ဖို့လိုတယ်လို့တိုက်တွန်းလိုက်ပါတယ်။တစ်ချိန်တည်းမှာသူမကပဲ DIS အဖွဲ့အနေနဲ့တမိုင်းကိုဖျောက်ဖျက်ဖို့ကြိုးစားပေမဲ့တကယ်တမ်းဖျောက်ဖျက်လို့မရနိုင်ဘူး။ဒီကြီးမားမြင့်မြတ်တဲ့ယဉ်ကျေးမှုတွေကိုကမ္ဘာကြီးကအမှတ်မရအောင်ဖျောက်ဖျက်ဖြစ်လို့မဖြစ်နိုင်ဘူးလို့ဆက်ပြောခဲ့ပါတယ်ခင
်ဗျာ။ UAB ရိကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.9 ကလိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနိုင်ဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ View American တမ်းမြန်မာပိုင်းစီစဉ်ကအင်ဂါနေ့မနေ့ခင်းနိုင်ငံတကာသတင်းတွေဆက်လက်ပြီးတော့ကြီးညာပေးနေပါတယ်ခင်ဗျာ။နိုင်ငံခြားကုန်သွယ်ရေးပုံမှုအကောင့်လာစေဖို့အတွက်မြန်မာနိုင်ငံကိုဖောက်လုပ်မဲ့ကားလမ်းမာကြီးတိဆောက်ရေးအစိုးပြုထားချက်ကိုဘင်္ဂလားဒေ့ရှ်နိုင်ငံရဲ့စီးပွားရေးမူဝါဒချမှတ်ရေးအဖွဲ့ကအတည်ပြုပေးဖို့အဆင်သင့်ဖြစ်နေပြီလို့ဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေကတနင်္လာနေ့မှာပြောကြားလိုက်ပါတယ်။ဝန်ကြီးချုပ်ရှိတ်ဟာစီနာကမကထပြုလုပ်တဲ့ဒီကနေ့အင်္ဂါနေ့အစည်းအဝေးမှာအမျိုးသားစီးပွားရေးကောင်စီရဲ့ဗဟိုအုပ်ချုပ်ရေးကော်မတီကအဲ့ဒီအစိုးပြုချက်ကိုအတည်ပြုဖို့ရှိတဲ့အကြောင်းအမည်ထုတ်မထုတ်ဖို့ပြောလိုတဲ့စီမံကိန်းဝန်ကြီးဌာနအရာရှိတဦးက EP သတင်းဌာနကိုပြောကြားခဲ့ပါတယ်။အမေရိကန်ဒေါ်လာ9တန်းအသုံးပြုတည်ဆောက်မဲ့လမ်းမကြီးဟာဓကာမြို့တော်ကနေအရှိတောင်ပိုင်းတောင်တန်းတွေရှိပြီးမြန်မာနိုင်ငံနေဆက်မြို့တွေဖြစ်ကြတဲ့ Cox's Bazaar နဲ့ Bandaban စတဲ့မြို့နယ်တွေကိုဖြတ်သွားမှာဖြစ်ပါတယ်။ကားလမ်းမကြီးတည်ဆောက်ရေးစီမံကိန်းဟာအခုနှစ် AP လကတည်းကနောက်ဆုံးရေးဆွဲထားခဲ့ပြီးဖြစ်တယ်လို့လည်းအဲ့ဒီတာဝန်ရှိသူကပြောပါတယ်။ဒီလမ်းမကြီးတည်ဆောက်မဲ့စီမံကိန်းဟာဘင်္ဂလားဒေ့ရှ်နဲ့မြန်မာနှစ်နိုင်ငံကုန်သွယ်မှုနဲ့တရုတ်နိုင်ငံအပါအဝင်အရှိတောင်အာရှနိုင်ငံတွေနဲ့ဆက်သွယ်ရေးကိုရှေ့ရှုပြီးတော့လှုပ်ဆောင်တာဖြစ်တယ်လို့သူကပြောပါတယ်။ဒီစီမံကိန်းဟာ2019ခုနှစ်ကုန်ပိုင်းမှာပြီးစီးလိမ့်မယ်လို့လည်းခန့်မှန်းထားပါတယ်ခင်ဗျာ
။ထိုင်းထိတ်တန့်ရဲရရှိကြီးတူကပြီးခဲ့တဲ့အပတ်မှာဘန်ကောက်မြို့ကလေးမင်နာဖျားလို့လူသိများတဲ့ဟိန္ဒူနတ်ဖျားချောင်းပုံကွဲမှုမှာတရုတ်လူမျိုးနိုင်ငံသားခီးသွားတွေကိုပြစ်မှတ်ထားတိုက်ခိုက်ခဲ့တာမဟုတ်ကြောင်းသိကြတယ်လို့ထုတ်ပြောလိုက်ပါတယ်။မြန်မာပါဝင်အာရှနိုင်ငံသားခီးသွားတွေတွားလေရှိပြီးထိုင်းမှာအရာဝန်ဖျားချောင်းလူလူတီများတဲ့ဒီလင်းမနာဖျားကိုပြစ်မှတ်ထားခဲ့ရတာကဒီနေရာဟာလူစီကားတဲ့နေရာဖြစ်လို့ဖြစ်ပုံရတယ်လို့ထိုင်းရဲ့ဒုဗိုလ်ချုပ်ကြီးပရာဝတ်ထာဗန်ဆရီက VA ကိုပြောကြားလိုက်ပါတယ်။ဒီထိုင်းရဲ့ဒုဗိုလ်ချုပ်ကြီးကပဲဒီဘုံခွဲသူဟာဗုဒ္ဓဘာသာမဟုတ်တယ်လို့ဟိန္ဒူဘာသာဝင်လည်းမဖြစ်နိုင်ဘူး။ဘာကြောင့်လဲဆိုတော့ဒီဖျားချောင်းကဒီဘာသာနှမျိုးပေါင်းဆက်ထားတာဖြစ်လို့ပါလို့ဆက်ပြောခဲ့ပါတယ်။ဒီဘုံချုပ်ကြီးပရာဝတ်ကဆက်ပြီးဒီဘုံမျိုးစားကလည်းထိုင်းနိုင်ငံမှာလုံနိုင်တဲ့နည်းပညာထက်ကျော်လွန်နေတာကိုလည်းပြနေတယ်လို့ဆက်ပြောခဲ့ပါတယ်။ဒုဗိုလ်ချုပ်ကြီးကဒီဘုံဟာတကယ့်ကိုအင်အားပြင်းတဲ့အစ်မြင့်ဘုံမျိုးစားဖြစ်တယ်။ဒါကြောင့်မလို့ဒါမျိုးထိုင်းနိုင်ငံထဲမှာလုဖို့ခဲရင်တယ်လို့ထိုင်းနိုင်ငံမှာရှိတဲ့နိုင်ငံသားသတင်းတောက်များကလပ်မှာထုတ်ပြောခဲ့ပါတယ်ခင်ဗျာ
။အမေရိကန်သမ္မတဘရက်အိုဘားမားဟာသူ့အနေနဲ့နိုင်ငံအတွင်းတန့်စင်နဲ့စွန့်ရင်ထုတ်လုပ်မှုကိုအလေးနဲ့ထားတဲ့အကြောင်းတင်ပြတာနေ Las Vegas မှာကျင်းပတဲ့ထိပ်သီးအစည်းအဝေးမှာပြောကြားလိုက်ပါတယ်။သမ္မတဟာတရင်နှစ်ပတ်ကြာအနားယူခဲ့ပြီးတဲ့နောက်အဲ့ဒီခန်းနာကိုတက်ရောက်အမှားစကားပြောကြားခဲ့တာပါ။ တမနာအနေနဲ့နောက်လာမယ့်နှစ်လအတွင်းအရေးကြီးတဲ့လှုပ်ဆောင်စရာတွေလည်းရှိနေပါတယ်အဲ့ဒီထဲမှာ concrete လွှတ်တော်မှာတန်တရားရှိနေတဲ့အီရန်နိုင်ငံနဲ့ရရှိထားတဲ့သဘောတူညီချက်ကိုအတည်ပြုရေးအတွက်တွန်းအားပေးလှုပ်ဆောင်ရမယ့်ကိစ္စလည်းပါဝင်ပါတယ်ဒါပေမဲ့ရာသီဥတုပြောင်းလဲမှုအပေါ်ကြက်မှတ်တဲ့သဘောတူညီချက်ရရှိစေဖို့အဆုံးသတ်နိုင်ရေးလည်းစူးစမ်းနေပါတယ်တမနာဟာကာဗွန်တန်းငွေထုတ်လွှတ်မှုကိုဖျက်တောက်ပြည့်ရေးနဲ့တုံးဆွဲသူတွေအတွက်ဈေးနှုန်းလျှော့ချစေရေးကြိုးပမ်းဆောင်ရွက်နေပါတယ်ခင်ဗျာ
ဆီယားလီယွန်နိုင်ငံမှာတော့နောက်42နှစ်အတွင်းအီဘိုလာဗိုင်းရပ်စ်ကင်းမဲ့နိုင်ငံဖြစ်ကျင်းပဖို့စဆိုင်ပြနေတဲ့ချိန်မှာနောက်ဆုံးအီဘိုလာရောဂါတဲ့တူကိုမနေ့ကပဲဆေးရုံကပေးဆင်းလိုက်ပြီလို့ကျန်းမာရေးအရှိတွေကထုတ်ပြောလိုက်ပါတယ်။အီဘိုလာရောဂါတဲ့အတမစာခုဟာမက်ကနီမြို့ပြင်ပနာကအီဘိုလာကုသရေးဌာနမှာဆေးကုခံနေခဲ့ရကနေအခုဒုတိယကြိမ်ရောဂါပိုးမရှိတော့ကြောင်းစစ်ဆေးချက်ထွက်လာတာမျိုးအခုဆေးရုံကဆက်နိုင်ခဲ့တာဖြစ်ပါတယ်ခင်ဗျာ
။ Direct from Washington The Voice of America
နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဦးစံမိုးဝေနဲ့ကိုဝင်းမင်းတို့ကြီးညာပေးသွားကြတာပါအခုကစပြီးတော့သတင်းဆောင်မတွေနဲ့သတင်းလော်တွေကိုတင်ဆက်ပြီးတော့မှာပါမြန်မာနိုင်ငံဆိုင်ရာသတင်းဆောင်မတွေကိုအလဲမပေးခင်မှာအာရှစီးပွားရေးနဲ့ဆိုင်တဲ့သတင်းကိုပြောပြခြင်းပါတယ်တရုတ်စီးပွားရေးအလားအလာနဲ့ကမ္ဘာစီးပွားရေးဖွံ့ဖြိုးမှုအနေထားပေါ်စိုးရိမ်မှုကြီးထွားနေချိန်မှာပဲတနင်္လာနေ့ကအာရှရဲ့အစုရှယ်ယာဈေးကွက်တိတိကျကျကျဆင်းသွားတာကြောင့်အဆုံးရှုံးတွေနဲ့ပုံပြီးရင်ဆိုင်ရပါတယ်တရုတ်နိုင်ငံရဲ့ရွှေငွေတန်ဖိုးကိုရှော့ချခဲ့ခြင်းကစပြီးတော့အစုရှယ်ယာဈေးကွက်မှာဒေါ်လာ trillion နဲ့ချီပြီးဆုံးရှုံးခဲ့တဲ့အခြေအနေဟာလာမယ့်ရက်ပိုင်းအတွင်းမှာလည်းဆက်ဖြစ်နေဦးမယ်လို့ပညာရှင်တွေကသုံးသပ်နေကြကြောင်း Ron Corbin သတင်းပေးပို့ထားတာကိုကိုညာဝင်းအောင်ကပြောပြပေးမှာဖြစ်ပါတယ်ဗျာ
ကမ္ဘာစီးပွားရေးဒုတိယအင်အားအကြီးဆုံးဖြစ်တဲ့တရုတ်နိုင်ငံရဲ့စီးပွားရေးခိုင်မာမှုမရေမရာဖြစ်နေချိန်မှာပဲအာရှတရဲ့ stock share ဈေးကွက်တနင်္လာနေ့ကထိုးကျခဲ့ပြီးဥရောပဘက်ကကူးဆက်သွားပါတယ်တရုတ်နိုင်ငံရှန်ဟိုင်းဈေးကွက်မှာ900ဂိုင်းနှုန်းအထိကျဆင်းခဲ့ပြီးဂျပန်ရဲ့အစု share အညွှန်းကင်းဟာငလျင်နဲ့ဆူနာမီဒဏ်ခံခဲ့ရတဲ့2017မတ်လနောက်ပိုင်းဂျပန်ဈေးကွက်မှာ9ရက်ဆက်တိုက်အများဆုံးဈေးကျသွားခဲ့ပါတယ်ဧပြီလကဈေးအမြင့်ဆုံးရှိခဲ့တဲ့ဟောင်ကောင်မှာတော့ဟန်ဆန်အစုရှယ်ယာအညွှန်းကင်းဟာ2500ဂိုင်းနှုန်းအထိထိုးကျသွားပါတယ်။ဘရန့်ရေနံဈေးဟာတစ်ပေပါကို45ဒေါ်လာအောက်ကျဆင်းသွားသလိုလူသုံးကုန်ဈေးနှုန်းတွေလည်းကျဆင်းခဲ့ပါတယ်။အမေရိကန်ဒေါ်လာနဲ့လဲလှယ်နေတဲ့အခြားငွေကြေးအတော်များများရဲ့တန်ဖိုးတွေလည်းအားနည်းသွားပါတယ်။တနင်္လာမနေ့တုန်းကအာရှပစိဖိတ်ဈေးကွက်မှာ9ရက်ဆက်တိုက်အရှုံးပေါ်ခဲ့ပြီး900ဂိုင်းနှုန်းနီးပါးအထိကျဆင်းသွားခဲ့ပါတယ်။ဒါဟာ2011ခုနှစ်နောက်ပိုင်းအကြီးမားဆုံးဆုံးရှုံးမှုဖြစ်ပါတယ်။ဩစတြေးလျနိုင်ငံဆစ်ဒနီအခြေစိုက် ANZ ဘဏ်ရဲ့နိုင်ငံခြားငွေကြေးဈေးကွက်ကျွမ်းကျင်သူဒန်နီယယ်ဘင်းကတော့လက်ရှိဈေးကွက်ဟာဒုက္ခရောက်နေတဲ့အခြေအနေလို့ပြောဆိုလိုက်ပါတယ
်။ I guess the question that people are starting to ask and certainly I'm asking is
လူတွေစမေးကြရမယ်မေးခွန်းကိုကျွန်တော်မှန်းကြည့်မိတယ်။ကျွန်တော်ကတော့ဘယ်လိုမေးမလဲဆိုတော့အခုလိုအခြေအနေမျိုးဘယ်လိုဖြစ်လာတာလဲပေါ့ဗျာ။
တရုတ်နိုင်ငံကသူ့ငွေကြေးတန်ဖိုးချခဲ့ပြီးနောက်ပိုင်းကမ္ဘာအစုရှယ်ယာဈေးကွက်ထဲမှာဒေါ်လာ5ထရီလီယံကျော်ဆုံးရှုံးသွားပါတယ်။စင်ကာပူအခြေစိုက်အာရှစီးပွားရေးပညာရှင်ဒန်နီယယ်မာတင်ကတော့တရုတ်စီးပွားရေးဟာယင်းနှမြုံနှံသူအများစုတည်ထားတာတဲ့ပိုပြီးတည်ငြိမ်နေတယ်လို့သုံးသပ်ပါတယ
်။ The equity market slide, I mean, if it is a reflection of China's economy doing a lot worse.
အစုရှယ်ယာဈေးကွက်မှာအခုဖြစ်နေတာကတရုတ်စီးပွားရေးကိုရောင်းမြန်ဟပ်ပြီးဖြစ်လာတာမျိုးဆိုရင်တော့အခြေအနေကကျွန်တော်တို့အရင်ကထင်ထားတာတည်းပိုဆိုးလာဖို့ရှိပါတယ်။ဒါဆိုရင်အာရှစီးပွားရေးကိုအကြီးအကျယ်ရိုက်ခတ်လာမယ်ဆိုတာထင်ရှားနေပါတယ်။အဲ့ဒီလိုဖြစ်လာမယ်လို့ကျွန်တော်တို့တကယ်မတွေးမိခဲ့ပါဘူး။အစုရှယ်ယာဈေးကွက်တွေကိုပြန်လည်တက်မှတ်တဲ့သဘောမျိုးဖြစ်နေတာလို့ဒါကျွန်တော်တို့ထင်မြင်ထားတာပါ။နောက်သတင်းပတ်အနည်းငယ်ကြာရင်ပြန်ပြီးတည်ငြိမ်သွားလိမ့်မယ်လို့ထင်ပါတယ
်။အမေရိကန်ဘိုဟိုဘန်ကအတိုးနှုန်းတွေကိုမြှင့်တင်ဖို့နောက်နှစ်ထိစောင့်ဆိုင်းနေတာဟာဈေးကွက်အလားအလာကိုမရေမရာမှုတွေဖြစ်စေတယ်လို့အာရှဈေးကွက်ဆန်းစစ်သူတွေကပြောနေကြပါတယ်ခင်ဗျာ
အာရှစီးပွားရေးသတင်းနဲ့ပတ်သက်ပြီးတော့ကိုညာဝင်းအောင်ပြောပြသွားတာဖြစ်ပါတယ်အခုကစပြီးတော့မြန်မာသတင်းဆောင်မတွေကိုတင်ပြပေးမှာဖြစ်ပါတယ် NLD ပါတီနဲ့88မျိုးဆက်တွေရဲ့ပူးတွဲကြေညာချက်ကိုအလဲမပေးခင်မှာတိုင်းသာလက်နက်ကိုင်အဖွဲ့တွေရဲ့ဆွေးနွေးပွဲအခြေအနေကိုကြည့်အောင်ပါတိုင်းသာဆင့်မြင့်ညီနိုင်ရေးကိုယ်စားလှယ်အဖွဲ့နဲ့တိုင်းသာလက်နက်ကိုင်ခေါင်းဆောင်တို့ကနေဘီလုံးအတိုင်းတာအပြစ်ခတ်ရဲ့စေးရေးဆိုင်ရာသဘောတူညီချက်စာချုပ် NCA လက်မှတ်ရေးထိုးရေးအတွက်ထိုင်းနိုင်ငံအတွင်းလေးရတာတွေ့ဆုံဆွေးနွေးခဲ့ရမှာတိုင်းသာအားလုံးပါဝင်ရေးအတွက်ဆက်လက်ကြိုးပမ်းသွားဖို့နဲ့လက်တွေ့ဖြစ်နိုင်တဲ့နီလန်းကနေလှုပ်ဆောင်ဖို့ဆုံးဖြတ်ချက်ချတယ်လို့အဖွဲ့ခေါင်းဆောင်တွေကပြောပါတယ်ဒီအခြေအနေကိုဆက်သွယ်မေးမြန်းထားတဲ့ VOA ထိုင်းခြေစိုက်သတင်းတော့နိုင်ကွင်ကအခုလိုသတင်းပေးပို့ထားပါတယ်ခင်ဗျာ
တပြည်လုံးအတိုင်းသာအပြစ်ခတ်ရစရေးဆိုင်ရာသဘောတူညီစာချုပ် NCA လက်မှတ်ရေးထိုးရေးကိစ္စနဲ့ဆက်လျင်းပြီးတိုင်းဒါစိတ်မြင့်ညှိနှိုင်းရေးကိုယ်စားလှယ် ST နဲ့တိုင်းဒါလက်နက်ကန်ဖွဲ့ခေါင်းဆောင်တို့ကနေတွေ့ဆုံဆွေးနွေးခဲ့ရမှာ အန်စီလက်မှတ်ရေးထိုးရေးမှာတိုင်းသားအလုံးစုံပါဝင်ရေးမှုအတွက်ဆက်လက်ကြိုးပမ်းသွားဖို့သဘောတူဆုံးဖြတ်ချက်ချနိုင်ခဲ့တယ်လို့အဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဘသူစောကွယ်ထူးဝင်းကခုလိုပြောပါတယ
်ကျွန်တော်အပြီးဆုံးညနိုင်ဖို့အတွက်တိုင်းသားလက်နက်ကဖွဲ့စည်းငါးဖွဲ့ကတည်တည်ကောင်းကောင်းငါးဦးနဲ့အချင်းချင်းညနိုင်ဖွဲ့ကကိုကောင်းကောင်းသုံးပေါင်းပြီးတော့ငါတို့အစိုးရရဲ့အခြေအနေတော့တည်တည်တော့အပြီးဆုံးညနိုင်ဆောင်ရွက်ဖို့အတွက်ကျွန်တော်ဆုံးဖြတ်ထားပါတယ်အဲ့လိုတော်ကြီးလို့ရှိရင်ကျွန်တော်တို့ဒီလိုတိကျရစေသဘောတူစာချုပ်မှာအခုချနေတဲ့လက်မရေးထိုးရမယ်တိုင်းသားလက်နက်အဖွဲ့စည်းကိစ္စကျွန်တော်တို့တက်မှာပြောလို့ရှိရင်အကုန်လုံးပါရမှုပဲချက်တော့တင်ပြမယ်ဆိုရတဲ့လက်မခံလို့ရှိရင်ကျွန်တော်ကလက်ပြဖြစ်နေတဲ့နေသားနေပြီးတော့ဆောင်ရွက်သွားဖို့လည်းတပေါ်ထားဆုံးဖြတ်ချက်ရှိပါတယ
်ဟုတ်ကဲ့ခဏပြောတဲ့ဆုံးဖြတ်ချက်ထဲမှာဖြစ်နိုင်ခြေရှိတဲ့လက်တွေ့ကျတဲ့နည်းလမ်းဆိုတာဘာကိုဆိုလိုပါသလဲခင်ဗျာ
ညနိုင်မယ်ဒါပေမဲ့ညလိုမရလို့ရှိရင်တော့ကျွန်တော်တို့ကအဲ့ဒီဒီရက်ထိကျတဲ့နည်းလမ်းရှင်းနိုင်ရရှိနိုင်တဲ့လည်းဆက်ပြီးတော့ဆောင်ရွက်ဖို့ဆိုတာကအခုလက်မရေးတော့မပါနိုင်တဲ့အဖွဲ့ဆိုလို့ရှိရင်တော့ကျွန်တော်တို့ဘယ်လိုနိုင်ငံရေးအရာသလိုကိုလည်းဒီနိုင်ငံရေး process မှာလည်းငွေ process မှာဘယ်လိုပါဝင်နိုင်မလဲဆိုတဲ့ကိစ္စအစီအရေးအရာအတိုက်ဝဲဖြစ်နေတဲ့တိုင်းနိုင်ငံကကိုယ့်အစီအရေးကလည်းအမှအစီအရေးအရာသလိုကိုလည်းအမှတ်တရပြည်နိုင်ဖို့အတွက်လူမှုရေးအရာဒါတွေပေါ့လေဒါကိုဆွေးနွေးနိုင်ဖို့ကျွန်တော်အဲ့လိုတော့ဆောင်ဖြတ်ထားပါတယ်
ဩဂုတ်လ23ရက်နေ့ကနေ24ရက်နေ့ထိထိုင်းနိုင်ငံမှာကျင်းပခဲ့တဲ့ထိပ်တီးအစည်းအဝေးမှာတိုင်းရင်းသားခေါင်းဆောင်တွေကနေ NCA လက်မှတ်ရေးထိုးရေးမထိုးရေးကိစ္စကိုအကြီးအလယ်ဆွေးနွေးခဲ့ပြီးမြန်မာအစိုးရနဲ့တိုင်းရင်းသားခေါင်းဆောင်တွေကနေအပြည့်အသတ်လက်မှတ်ရေးထိုးရေးကိစ္စကိုဆက်လက်ဆွေးနွေးသွားဖို့ဆုံးဖြတ်ခဲ့ကြတာပါမြန်မာအစိုးရနဲ့အမျိုးသားပြန်လည်တိုင်းမြရေးဆိုင်ရာကတိကဝတ်ပြုချက်လက်မှတ်ရေးထိုးခဲ့တဲ့လက်နက်ကင်ဖွဲ့၄ဖွဲ့ဖြစ်တဲ့ KNU ခေါ်၊ KN မျိုးရာစီယုံ၊ Democratic ကရင်အကျိုးပြုတက်မတော် TKPA ကရင်ငင်းချမ်းရေးကောင်စီ KPC တောင်ပိုင်းရှမ်းပြည်တပ်မတော် RCS SSA တို့ကနေတနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရက်စက်ရေးသဘောတူညီစာချုပ် NCA လက်မှတ်ရေးထိုးဖို့ဩဂုတ်လ18ရက်နေ့မှာပူးတွဲကြေညာချက်ထုတ်ပြန်ခဲ့ပါတယ်တကယ်လို့မြန်မာအစိုးရကနေအလုံးစုံပါဝင်လက်မှတ်ရေးထိုးရေးမှုကိုလက်မခံဘဲညှင်းပယ်ခဲ့လို့ရှိရင်တဖွဲ့ချင်းလိုက်လက်မှတ်ရေးထိုးသွားဖို့လက်နက်ကန်ဖွဲ့အချို့ကနေအမြင်ရှိနေပါတယ်ဒီပေါ်မှာ NCC ဖွဲ့ခေါင်းဆောင်နိုင်ဟန်တာကအခုလိုပြောပါတယ်
ဒါကိုလည်းကျွန်တော်တို့စူးရင်နေပါလေเนาะဒါပေမဲ့တချို့အဖွဲ့တွေကတော့ကျွန်တော်တို့ကတော့လုံးဝကြီးကိုချုပ်ကန်ထားလို့မရတဲ့အနေအထားမျိုးမှာကျွန်တော်လည်းလုံးလို့မရဘူးပေါ့ဗျာเนาะအဲအဲ့တလို့ဒါပေမဲ့အားလုံးတူတူသွားမှပဲတူတူလုတ်ကန်မှပဲအားရှိမယ်ကျွန်တော်တို့တက်ကဖြေကောင်းရမယ်ဆိုတဲ့အမြင်မျိုးကိုကျွန်တော်တို့ကတော့ဟိုထုတ်ပေါ်ပြီးတော့ပေါ့လေအားလုံးတူတူကပိုင်နိုင်ရေးကိုအတတ်နိုင်ဆုံးကြီးနိုင်နေတာဖြစ်တယ
်တစ်ဖက်မှာလည်းတိုင်းရင်းသားလက်နက်ကန်ဖွဲ့တွေတွင်နဲ့ ICA လက်မှတ်ရေးထိုးပြီးရင်သူတို့ရဲ့လက်နက်တွေကိုဖြုတ်သိမ်းရမယ်ဆိုပြီးမြန်မာတပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကနေမြန်မာနိုင်ငံဆိုင်ရာပြည်ထောင်စုတာမတ်ကြီးအန်ထရူဖက်ထရစ်နဲ့ပြီးခဲ့တဲ့ရက်ပိုင်းကနေပြည်တော်မှာတွေ့ဆုံရမှာ၎င်းရဲ့သဘောထားကိုပြောဆိုခဲ့ပါတယ်။တိုင်းဒေသလက်နက်ကိုင်ဖွဲ့တွေအနေနဲ့အပြစ်ရပြီးလက်နက်ဖြုတ်သိမ်းသွားမယ်ဆိုတဲ့ကာကွယ်ရေးဦးစီးချုပ်ရဲ့မူအပေါ်လက်ခံနိုင်ပွဲမရှိဘူးလို့ဘသူစောကွယ်ထူးဝင်းကခုလိုပြောပါတယ
်။ဒီကရစီဒီလည်းထုတ်ပေးရမယ်ဆိုတော့ကျွန်တော်ဟောရတာကျွန်တော်ဒီ NC ထဲမှာမပါဘူးပြ။ဒီမှာကျတော့လွန်ရွေးဆိုင်ရာပြန်လဲပေါင်းစည်းခြင်းနဲ့လွန်ငန်းစဉ်များကိုချိန်နိုင်ပြီးတော့အကောင့်ထည့်ဖို့သွားမယ်သဘောတူညီရှိတဲ့ဟာကိုလည်းတက်ကတော့ဒီရတဲ့ဟိုဒါအရင်ဆုံးလုပ်ပေးမယ်သဘောရှိပါတယ်။တိုင်းနာလည်းနဲ့တဲ့အပြည့်ရပြီးတော့လည်းဖြတ်သွင်းမယ်ဆိုတာတော့လက်ခံတဲ့အနေထားတော့မရှိဘူး
။တနင်္ဂနွေလို့ပြစ်ခတ်ရစရေးဆိုင်ရာအစိမ့်မြညှိနှိုင်းဆောင်ရွက်ရေး ST ဖွဲ့ခေါင်းဆောင်၃ဦးနဲ့ KIO ကချင်လွတ်လပ်ရေးဖွဲ့ KNU ကရင်မျိုးသားစည်းရုံးမွန်ပြည်သက်ပါတီမြောက်ပိုင်းရှမ်းပြည်တပ်မတော် KMPP ခေါ်ကရင်နေမျိုးသားတိုးတက်ရေးပါတီအစရှိတဲ့လက်နက်ကန်ဖွဲ့ခေါင်းဆောင်တွေကနေ NCA လက်မှတ်ရေးထိုးရေးကိစ္စနဲ့ပတ်သက်ပြီးမြန်မာဆိုရဖွဲ့နဲ့တီလကုံပိုင်းမှာတွေ့ဆုံဆွေးနွေးသွားမှာဖြစ်ပြီးတွေ့ဆုံမဲ့ရက်ကတော့အတည်ပြုနိုင်ခြင်းမရှိသေးပါဘူး။တနင်္ဂနွေလို့ပြစ်ခတ်တိုက်ခိုက်မှုရက်စက်ရေးသဘောတူညီစာချုပ် NCA လက်မှတ်ရေးထိုးဖို့အတွက်သမ္မတဦးသိန်းစင်ကနေတိုင်းရင်းသားစိတ်မြင့်ညှိနှိုင်းရေးကိုယ်စားလှယ် SC ဖွဲ့ဝင်တွေကိုဩဂုတ်လ12ရက်နေ့မှာဖိတ်ခေါ်ခဲ့ပါတယ်။တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေအနေနဲ့ကလက်နက်ကိုင်ဖွဲ့အလုံးစုံနဲ့ NCA လက်မှတ်ရေးထိုးရေးကိုလှူလာနေကြပေမဲ့အစိုးရအနေနဲ့လက်ရှိတိုက်ပွဲဖြစ်ပွားနေတဲ့တောင်းပလောင်တပ်ဖွဲ့၊ကိုကန်တပ်ဖွဲ့၊ရခိုင်တပ်မတော်စတဲ့တပ်ဖွဲ့တွေနဲ့လက်မှတ်ရေးထိုးဖို့ကိုလက်မခံသေးတဲ့အခြေအနေမှာရှိနေပါတယ်ခင်ဗျာ။
တိုင်းပြည်ဆိုင်သတင်းတော်နိုင်ကိုရင်ပြပြတော်တာဖြစ်ပါတယ်အခုတခါတော့ NLD ပါတီနဲ့88မျိုးဆက်တို့ရဲ့ပူးတွဲကြေညာချက်နဲ့ပတ်သက်ပြီးပြောပြခြင်းပါတယ်လာမယ့်ရွေးကောက်ပွဲတွေကိုလွတ်လပ်မြတ်မှုရှိရှိကျင်းပနိုင်ရေးတိုက်ခန့်ပါတီ NLD မျိုးသားဒီမိုကရေစီဖွဲ့ချုပ်88မျိုးဆက်ចောင်းသားတွေနဲ့တိုင်းရင်းသားတွေပူးပေါင်းဆောင်ရွက်သွားမယ်လို့ကြေညာလိုက်ပါတယ် NLD နဲ့88မျိုးဆက်ចောင်းသားတွေကြားသဘောထားကွဲလွဲမှုတွေရှိတယ်လို့သတင်းတွေထွက်ပေါ်ခဲ့ပြီးနောက်မှာပဲအခုလိုလက်တွဲဆောင်ရွက်မဲ့အစည်းအဝေးတွေထွက်ပေါ်ခဲ့တာပါအသေးစိတ်ကိုတော့မဆုမုံကဆက်ပြောပြပေးမှာဖြစ်ပါတယ်ဗျာ
မဲစရင်စစ်ဆေးတာအပါအဝင်ရွေးကောက်ပွဲကာလမှာမတမာမှုတွေမဖြစ်ရလေအောင်ပူးပေါင်းဆောင်ရွက်သွားမယ့်အစီအစဉ်တွေကိုတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NND ပါတီနဲ့88မျိုးဆက်ညီညာရေးနဲ့ပွင့်လင်းလူအဖွဲ့အစည်းတို့တနင်္လာနေ့မှာပဲပူးရဲကြေညာချက်တရက်ထုတ်ပြန်လိုက်တာပါ2008ဖွဲ့စည်းပုံပြင်ဆင်ရေးမှာလက်တွဲဆောင်ရွက်ခဲ့ကြသလိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့88မျိုးဆက်တို့2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးမှာလည်းလက်တွဲဆောင်ရွက်ခဲ့ကြသလိုနိုင်ငံရဲ့အရေးကြီးနိုင်ငံရေးအချို့အကွေဖြစ်တဲ့2015ရွေးကောက်ပွဲမှာမဲဆန္ဒရှင်ပြည်သူတွေနိုးကြားမှုရှိစေရေးမဲစည်းရေးမှန်ကန်မှုရှိစေရေးနဲ့မဲမတမာမှုကင်းစင်ရေးစောင့်ကြည့်လေ့လာဖော်ထုတ်ကြဖို့ပူးပေါင်းဆောင်ရွက်ကြမှာဖြစ်တယ်လို့ဆိုပါတယ်ဒါအပြင်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NND ပါတီကိုစားပြုပြီးတော့ဝေရောက်ရွေးခံမဲ့ကိုယ်စားလှယ်လောင်းရွေးချယ်မှုတွေနဲ့ပတ်သက်ပြီးအတိုက်ခံပါတီ NND နဲ့88မျိုးဆက်ညီညာရေးနဲ့ပွင့်လင်းလူဖွဲ့စည်းတို့ကြားမပြေလည်မှုတွေရှိနေတယ်ဆိုတဲ့ထင်မြင်ချက်တွေမဟုတ်မှန်ကြောင်းသက်သေပြလို့တဲ့အတွက်ကြောင့်လဲအခုလို88နဲ့ NND ပူးတဲ့ကြေညာချက်တစ်စောင်ထုတ်ပြန်ရတာဖြစ်ပါတယ်လို့လဲအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ပြောခွင့်ရဦးဝင်းထိန်ကပြောပါတယ
်အဓိကရည်ရွယ်ချက်ကကျွန်တော်တို့ပြီးခဲ့တဲ့လာတော့ငါကျွန်တော်ကိုယ်ရောင်းနေ၆ရက်ခါမှာသူတို့88ကကိုယ်ရတော်တော်များမပါလာနဲ့ပတ်သက်လို့လူတွေအတင်းကဝေဖန်တာတော်များကြတယ်နားလည်မှုတွေလွဲကုန်ကြတာပေါ့အဲ့ဒါနဲ့ပတ်သက်လို့ကျွန်တော်တို့ကနားလည်မှုမလွဲဘူးနိုင်ငံကြီးမှကျတူတယ်ခါရလို့ပဲနောက်ဆက်ဆရာဆက်လို့ဆရာရှိရဆက်လို့မယ်ဆိုတာကိုအားလုံးသိနေကျွန်တော်ထုတ်တာပါသူတို့ရေတော့၄-၆တုံးကပုံမှန်၄-၆ပြည်စင်တုံးကလည်းသူတို့ပေါင်းလို့ကြတာကိုဆိုတော့သူတို့ကဒီနေရာမှာဒီနေရာမှာဒီမိုကရေစီလိုလားတဲ့ပါတီပေါ်ဒီမှာလည်းသူတို့ကပံပိုးကူညီမယ်ဆိုတော့ကျွန်တော်တို့လည်းသူတို့ပံပိုးမဲ့ပုံစံတွေပေါ်ရှိရတယ်
။ Democracy Federal ပြည်ထောင်စုပေါ်ပေါက်ရေးအတွက်2015ရွေးကောက်ပွဲမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်88ငြိမ်းချမ်းရေးနဲ့ပွင့်လင်းလူအဖွဲ့အစည်းနဲ့တိုင်းရင်းသားတွေပူးပေါင်းဆောင်ရွက်ကြမှာဖြစ်တယ်လို့လည်းပူးရဲကြေညာချက်ထဲထည့်သွင်းဖော်ပြပါတယ်
။ Federal ဒီမိုကရေစီပူးပေါင်းဆောင်ရွက်ဆိုတာအမှန်ကြီးမားတဲ့ညီမချက်လေ။အဲ့ဒါပေါ်ပေါက်ဖို့ဆိုတာကတိုင်းရင်းသားတွေကနှစ်ပိုင်းရှိတယ်။တစ်ပိုင်းကတိုင်းရင်းသားပါတီတည်းရှိတယ်ကဘာကတိုင်းသားညီနဲ့လက်ကန်နေရှိတယ်။ဒီလိုစီပြောင်းပြီးပေါ်ဖို့ဆိုတာအဲ့ဒီတိုင်းသားဒီကောလက်နက်ကန်တိုင်းသားဒီကောပါဝင်ပြီးတော့မှကျက်ပြတ်နဲ့နိုင်ငံဆိုင်မှုလောရမဲ့သဘောညီမချက်ကိုကျွန်တော်ပေါ်ပြလိုက်တာ။အခုကပြောင်းလဲနေတဲ့နိုင်ငံရေးညီပုံပေါ့လေ။ Positive map ကလွန်ခဲ့တဲ့လနဲ့အခုလနဲ့မတူဘူး။အဓိကကျွန်တော်တို့လွတ်တော်ကိုရွှေ့မို့နေတယ်။အစိုးရကိုရွှေ့မို့နေရည်တည်မှာအကြီးကြီးပြောင်းလဲတယ်။ပြောင်းလဲဖို့ပြောင်းလဲမှုကဒီမိုကရေစီမဆန်မှုအင်းနဲ့အားနဲ့ပုံပြီးတော့ပြောင်းလဲတဲ့ဥစ္စာဟာအနာဂတ်ဒီမိုကရေစီနိုင်ငံပေါ်ဆောင်ရေးအနာဂတ်ဒီမိုကရေစီနိုင်ငံပေါ်ဆောင်ရေးမှာတော့ဒါမဖြစ်သေးမဖြစ်ရတဲ့အစဉ်အလာတစ်ခုကိုကျွန်တော်ယူဆပါတယ်။အဲ့ဒါကိုဒီလူလူကသဘောပေါက်ပြီးတော့နောက်လာမယ့်ရွေးကောက်ပွဲမှာဒီမှန်တဲ့ဒီမိုကရေစီကိုလူလာတဲ့ပါတီကိုစီရင်စားနဲ့မဲ့တင်နိုင်ရပါစေလို့ကျွန်တော်ဆက်တွန်းပါတယ်ခင်ဗျာ
။ဒါကြောင့်2015ရွေးကောက်ပွဲမှာဒီမိုကရေစီအင်အားစုတွေအနိုင်ရရှိရေးအဓိကယူရပြီးတော့အတိုက်ခံပါတီကြီးဖြစ်တဲ့ NND နဲ့ပူးပေါင်းဆောင်ရွက်ကြတာဖြစ်ပါတယ်လို့88မျိုးဆက်ចောင်းသားကောင်းဆောင်တဦးဖြစ်တဲ့ကိုချင်းမီကပြောပါတယ်
။ဆိုတော့ဒီမိုကရေစီပေါ်ပေါ့ရေးတော့ကျွန်တော်2015ရွေးကောက်ပွဲကိုကျွန်တော်တို့မလွဲမရှောင်ကျွန်တော်ဖြတ်သန်းကြရမယ်။ဖြတ်သန်းကြမှာဖြစ်တဲ့အတွက်အဲ့ဒီမှာကျွန်တော်တို့ဒီဒီမိုကရေစီအင်အားစုတွေအနိုင်ရရှိရေးအရေးကြီးတယ်။အဲ့တော့ဒုစင်အားစုရဲ့အနိုင်ရရှိရတဲ့ဒါ NLD ရဲ့88ရဲ့နောက်ပြီးတော့ကျွန်တော်တိုင်းသားတွေပူပေါင်းပြီးတော့ဆောင်ရွက်ဖို့အဓိကပေါ်ပြီးစဉ်းစားတာပါနော်ကျွန်တော်တို့ကဟိုဒုစင်ရရှိတဲ့အရေးကြီးတာဘာမှမရှိဘူးလေနော်ဒုစင်ရရှိရတာတင်အရေးကြီးဆုံးပဲအဲ့တော့ဒုစင်ရရှိရတဲ့ဆိုရင်ဒုစင်အားစုရဲ့ညီညီရဲ့အရေးကြီးတယ်ဒုစင်အားစုရဲ့ဟာအညီအမှုရှိမှသာလေဒါပြည်သူရဲ့ဒီလိုက်ပါနိုင်ငံလည်းအားကောင်းပါဦးအဲ့တော့ကျွန်တော်ဒုစင်အားစုရဲ့ညီညီမှုကိုတော့ကျွန်တော်ဒါအမြဲတမ်းပြနေရမယ်နောက်လက်တွေ့မှာလည်းကျွန်တော်တို့လှုပ်ဆောင်နေကြရမှာပါ
88မျိုးဆက်ចောင်းသားတွေအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NND တို့ဟာ2008ဖွဲ့စည်းပုံပြင်ဆင်နိုင်ရေးအပါအဝင်2015ရွေးကောက်ပွဲကျင်းပခြင်းနဲ့အနာဂတ်မှာတိုင်းပြည်တည်ငြိမ်အေးချမ်းစွာပြုပြင်ပြောင်းလဲနိုင်ရေးတူညီတဲ့နိုင်ငံရေးရည်မှန်းချက်ရှိသူဒီမိုကရေစီအားစုတွေနဲ့အတူမဲဆန္ဒရှင်ပြည်သူတွေကလည်းပူးပေါင်းဆောင်ရွက်ကြဖို့ပူးရဲကြေညာချက်တရက်ကိုထုတ်ပြန်ပြီးတော့ပြည်သူလူထုကိုမေတ္တာရက်ခံနေတာဖြစ်ပါတယ်ရှင
် NLD ပါတီနဲ့88မျိုးဆက်တွေရဲ့ပူးတွဲကြေညာချက်နဲ့ပတ်သက်ပြီးတော့မဆုမွန်တင်ပြသွားတော့ပါအခုတစ်ခါတော့ဥပဒေကျမ်းနှစ်ခုနဲ့ပတ်သက်ပြီးတော့ပြောပြပေးခြင်းပါတယ်မြန်မာသမ္မတဦးသိန်းစိန်အနေနဲ့ဘာသာကူးပြောင်းရေးဆံရဥပဒေကြမ်းနဲ့တလင်းတမယားစနစ်ကျင့်သုံးရေးဥပဒေကြမ်းတွေကိုလက်မှတ်မထိုးဖို့နိုင်ငံတကာလူ့ခွင့်ရေးအဖွဲ့တစ်ခုကတောင်းဆိုလိုက်ပါတယ်မျိုးဆောင်ဥပဒေ၄ခုထဲကနောက်ဆုံးကြံနေတဲ့ဒီမူကြမ်းနှစ်ခုကိုလွှတ်တော်ဘက်ကမကြခင်အတီးပြုတ်ပေးလိုက်တာမကြသေးခင်ကအတီးပြုတ်ပေးလိုက်တာမို့သမ္မတဘက်ကပါဥပဒေဖြစ်အောင်လက်မှတ်ထိုးပေးလိုက်ရင်ခွဲခြားဆက်ဆံမှုပိုများလာပြီးလူမှုတိုင်းဝိုင်းအကြတင်းမာမှုတွေပိုဆိုးစေနိုင်တယ်လို့Human Rights Watch အဖွဲ့ကထောက်ပြလိုက်ပါတယ် HRW လို့အတူကောက်ခေါ်တဲ့လူခွင့်စောင့်ကြည့်အဖွဲ့ကမြန်မာနိုင်ငံဆိုင်ရာသုတေသီ David Mathiasen ကိုခေါ်မင်းကမေးမြန်းတင်ပြထားပါတယ်ခင်ဗျာ
ဟုတ်ကဲ့ပါပြီးခဲ့တဲ့ကြာတာရင်းနေ့ကလွှတ်တော်နေရာပေါင်းကအတီးပြုတ်ပေးလိုက်တဲ့
ဘာသာပြောင်းရင်းတဲ့တလင်တမယာဥပဒေချက်နှစ်ခုဟာဒီနှစ်မေလမှာပြဋ္ဌာန်းခဲ့တဲ့လူဦးရေတိုးပွားမှုထိန်းညှိရေးဥပဒေနဲ့ဇူလိုင်လမှာပြဋ္ဌာန်းခဲ့တဲ့လက်ထပ်ထိန်းမြှားခြင်းဆိုင်ရာဥပဒေနှစ်ခုရဲ့နောက်ဆက်တွဲဖြစ်ပါတယ်။ဒီဥပဒေလေးခုကိုမျိုးဆောင်ဥပဒေခေါင်းစဉ်ကြီးအောင်မှာမဘာသားလူလူတီများတဲ့အမျိုးဘာသာသာသနာကာကွယ်စောင့်ရှောက်ရေးအသင်းကသမရကနေတဆင့်လက်မှတ်ထိုးစာရေးပြီး2013ခုနှစ်နှောင်းပိုင်းကတည်းကတင်သွင်းခဲ့တာပါ။ပြည်တွင်းပြည်ပဝေဖန်မှုတွေကြောင့်ဒီဥပဒေတွေကိုအမြန်အတီမပြုတ်နိုင်ပဲအချိန်ယူလာခဲ့ပေမဲ့အခုတော့မြန်မြန်ဆန်ဆန်အတီးပြုတ်ပြဋ္ဌာန်းဖို့လှုပ်လာတာကထူးခြားနေတယ်လို့လူ့အခွင့်အရေးသုံးသပ်သူတွေကဆိုနေပါဗျ။ HRW လူ့အခွင့်အရေးစောင့်ကြည့်ရေးအဖွဲ့ကမြန်မာအခြေစိုက်သုတေသီဒေးဗစ်မက်သီယိုဆန်ကဘာကြောင့်ဒီနောက်ဆုံးဥပဒေနှစ်ခုကိုအခုရွေးကောက်ပွဲနီးလာချိန်မှာကပ်ပြီးသမရဘက်ကနေလက်မှတ်မထိုးပေးဖို့တောင်းဆိုရတဲ့အကြောင်းရင်းကတင်းမာမှုတွေပိုများလာမှာစိုးလို့ပါလို့ထုတ်ပြောလိုက်ပါတယ
်။ Human Rights Watch has serious concerns that this package of four
လူခွင့်ရေးစောင့်ကြည့်အဖွဲ့အနေနဲ့အထူးစိုးရိမ်မှုလို့ပါအခုဥပဒေ၄ခုစလုံးကိုပေါ့ဗျာအရင်ပြဋ္ဌာန်းပြီးဥပဒေ၂ခုနဲ့အခုအတည်ပြုပေးဖို့သမရယုံကိုရောက်မဲ့ဥပဒေကျမ်း၂ခုဒါတွေကမြန်မာဥပဒေကိုရောနိုင်ငံတကာစာချုပ်တင်တဲ့လူခွင့်ရေးဥပဒေတွေကိုပါဆန့်ကျင်နေပါတယ်တကယ်လို့ဒီဥပဒေတွေအလုံးအတည်ဖြစ်သွားရင်လူအတိုင်းဝိုင်းအချင်းချင်းကြားငကိုရှိပြီးသားတင်မာမှုတွေပိုဆိုးသွားစေနိုင်ပါတယ်ဘာလို့လဲဆိုတော့လူနည်းစုအခွင့်အရေးနဲ့အမျိုးသမီးအခွင့်အရေးတွေကိုချင်းချောင်းနေလို့ဖြစ်ပါတယ
်အဲ့ဒီတော့အရင်မေလနဲ့ဇူလိုင်လမှာတုန်းကလွှတ်တော်ကအတီးပြုတ်ပြီးသမရကပါလက်မှတ်ထိုးပေးတဲ့လူကြီးထိန်းကြီးမှုဥပဒေနဲ့လက်ထပ်မှုဥပဒေတွေတုန်းကတင်းမာမှုပြင်းထန်လာတာမတွေ့ရခဲ့တာကြောင့်အခုချိန်မှာမှဘာလို့အခုလိုတင်းမာလာမှာစိုးရင်ရပါလဲလို့မေးရမှာသူတည်တည်ဒေးဗစ်မက်သီယိုဆန်ကပဲ
If the president signs into law the monogamy law and the
သမရအနေနဲ့ဒီဥပဒေကြမ်းနှစ်ခုဖြစ်တဲ့တလင်တမယားစနစ်ကျင့်သုံးရေးဥပဒေကြမ်းနဲ့ဘာသာကူးပြောင်းရေးဆိုင်ရာဥပဒေကြမ်းတွေကိုလက်မှတ်ထိုးပေးလိုက်ရင်ဒီဥပဒေ၄ခုစလုံးတပေါင်းတည်းအပြည့်အသတ်အတည်ပြုပေးပြီးသားဖြစ်သွားပါလိမ့်မယ်။ဒါဆိုရင်ဒေသခံအာဏာပိုင်တွေနဲ့ဒေသခံဘာသာရေးအစွန်းရောက်သူတွေအနေနဲ့ကဒီဥပဒေတွေကိုလက်တွေ့ကျင့်သုံးခြင်းအပြင်ငကိုကလေးကပြင်းထန်ပြီးသားဖြစ်နေတဲ့လူနည်းစုဘာသာရေးအဖွဲ့ဝင်တွေအပေါ်ဖိနှိပ်ထားတဲ့စနစ်ကပိုဆိုးသွားတာပေါ့ဗျာ
။တကယ်တော့မနေ့ကထုတ်ပြန်ခဲ့တဲ့လူခွင့်စောင့်ကြည့်ရေးအဖွဲ့ကြီးညာချက်ထဲမှာလဲဒီမျိုးဆောင်ဥပဒေအားလုံးကိုဗုဒ္ဓဘာသာအများစုပါတဲ့ဒေသခံအုပ်ချုပ်ရေးနဲ့မြို့မီမြို့ပါတွေကလက်တွေ့ကျင့်သုံးပြီးဘာသာခြားမွတ်စလင်ဘာသာဝင်တွေကိုခွဲခြားဆန့်ကျင်အမိန့်ချတာတွေလှုပ်လာနိုင်တာမို့အထူးသဖြင့်နိုဝင်ဘာရွေးကောက်ပွဲနီးလာချိန်မှာလူအတိုင်းဝိုင်းကြားမှာတင်းမာမှုတွေပိုဆိုးလာနိုင်တယ်လို့ထောက်ပြထားပါတယ်ဒီဥပဒေအတည်ဖြစ်ရင်အသက်18ပြည့်ပြီးဘာသာကူးပြောင်းလူသူတွေအနေနဲ့ဒေသဘုတ်အဖွဲ့မှာအကြောင်းပြချက်ပေးပြီးလျှောက်လွှာတင်ရမယ်ပြီးရင်ရက်90အတွင်းမှာကူးပြောင်းမဲ့ဘာသာရေးဆိုင်ရာလက်ထပ်မှုအိမ်ထောင်ခွဲမှုအမွေခွဲမှုဆိုင်ရာထိုးနှံစင်လာတွေကိုလေ့လာပြီးဒီဘုတ်အဖွဲ့ကလူတွေ့မိတာဖြေရမယ်နောက်ဆုံးဒီဘုတ်အဖွဲ့ခွင့်ပြုချက်ရမှဘာသာကူးပြောင်းခွင့်လက်မှတ်ရမှဖြစ်တယ်လို့ HRW လူခွင့်ရေးအဖွဲ့ကြီးညာချက်ထဲမှာဖော်ပြထားပါတယ်အဲ့ဒီတော့အခုလိုအချိန်မှာဘာကြောင့်ဒီမျိုးဆောင်ဥပဒေ၄ခုလုံးအတည်ဖြစ်ဖို့လွှတ်တော်နဲ့အစိုးရဘက်ကပါကြိုးပမ်းလာရပါလဲလို့မေးရမှာဒေးဗစ်မက်သီယိုဆန်က
A sense of rising anti-Islamic ultranationalism throughout Myanmar
မွတ်စလင်ဆန့်ကျင်ရေးအစွန်းရောက်လူမျိုးရေးဝါဒတနင်္ဂနွေလုံးမြန်မာလာချိန်မှာနိုင်ငံသမားတွေကလည်းသူတို့အာဏာထိန်းနိုင်အောင်ကစားတာပါပဲဒီမဘာသာအဖွဲ့ကစီယုံလုံးစော်နေတာတွေကိုနိုင်ငံသမားတွေကမဆန့်ကျင်ရဲဘူးလေသူတို့မဲတွေဆုံးသွားမှဆိုးတာပါနိုင်ပါတယ်ဒီဥပဒေတွေကိုထောက်ခံပေးလိုက်ရင်မဲတွေပိုရလိမ့်မယ်လို့ယူဆပြီးအခုအချိန်မှာလောက်တာဖြစ်ဖို့များပါတယ
်။ဒါအပြင်တလင်းတမယားစနစ်ဥပဒေကြောင့်လည်းအမျိုးသမီးတွေအတွက်နင့်နာစေနိုင်တာရှိတဲ့မတရားအချင်းခံရလို့တရားရုံးတက်ရင်တရားခွင်မှာရှုံးသွားပါကအလိုတူအလိုပါဆိုပြီးတလင်းတမယားစနစ်ကိုချိုးဖောက်ခဲ့တယ်လို့ဆဆွဲခံရမှာကြောက်တာကြောင့်တရားဝင်တိုင်ကြားနိုင်မှုအားနည်းသွားနိုင်တယ်လို့ဒီလူခွင့်ရဲ့အဖွဲ့ညင်ညာချက်မှာထောက်ပြထားပါတယ်ခင်ဗျာ။
ဘာသာကူးပြောင်းရေးဆိုင်ရာဥပဒေကြမ်းနဲ့တလင်တမယားစနစ်ကျင့်သုံးရေးဥပဒေကြမ်းတွေကိုလက်မှတ်မထိုးဖို့ HRW ဖွဲ့ကတောင်းဆိုလိုက်တဲ့အကြောင်းနဲ့ပတ်သက်ပြီးကိုမင်းကပြောပြသွားတာပါ။မကြာခင်မှာတော့စီဇန်ဒုတိယပိုင်းကိုလိုင်းနိုမီတာ30နဲ့40 50နဲ့လိုင်းလက်190တို့ကနေထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ။
VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
간탄가니오거스트라25ရဲ့အင်္ဂါနေ့မနက်ခင်းမြန်မာဘာသာစီစဉ်နေကိုမနက်9:00နာရီတီလိုင်းဒိုမီတာ30 40 50နဲ့လိုင်းလမီတာ190တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်အခုစီစဉ်ဒုတိယပိုင်းမှာနားဆင်ရမှာကတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းမနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်စတာတွေကိုနားဆင်ရမှာဖြစ်သလိုအပတ်စဉ်စီးပွားရေးကဏ္ဍမှာဆိုရင်တော့
အဲ့ဒီဦးတမ်းမမချလဲတဲ့ကျွန်တော်ကဟိုဝင်နေနေကြရင်ကျွန်တော်တိုင်းပြည်တွေကထုတ်လွှင့်မှုကတိတ်မရှိတော့
ဒီနိုင်ငံကရွှေငွေတန်ဖိုးချလိုက်တဲ့အတွက်မြန်မာနိုင်ငံကိုဘယ်လိုအကျိုးသက်ရောက်မှုတွေရှိမလဲဆိုတာနဲ့ပတ်သက်ပြီးစီးပွားရေးတက္ကသိုလ်လက်ထောက်ကတိကာဦးကျော်မင်းထွန်းနဲ့ဆွေးနွေးထားတာကိုနားဆင်ရဖို့ရှိပါတယ်။ဒါပြင်သုဒ္ဓဆောင်လေအမေရိကန်တခွင်အစီအစဉ်ကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးသွားမှာပါ။ဒီထဲကမှအရင်ဆုံးတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကိုနားဆင်ရမှာပါ။ဦးစံမိုးကစူးစီးတင်ဆက်ထားပါတယ်ခင်ဗျာ
။ပထမအဆုံးတင်ပြပေးမှာကတော့တရုတ်အစိုးရပိုင်းရှင်းဟွာသတင်းဌာနကရေးသားထားတဲ့သတင်းဆောင်မှဖြစ်ပါတယ်။မြန်မာနိုင်ငံတခွင်ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်ကြမယ်အမည်စင်တင်သွင်းရမယ်ကိစ္စကိုစက်တင်ဘာလအထိရွှေ့ဆန်းလိုက်ပြီးဆိုတဲ့ခေါင်းစဉ်နဲ့ရေးသားထားတာပါ။နိုဝင်ဘာလ၈ရက်နေ့မှာကျင်းပမယ်အထူးရွေးကောက်ပွဲအတွက်ကိုယ်စားလှယ်ဆောင်အမည်စင်တင်သွင်းရမယ်ကာလကိုဩဂုတ်လနှောင်းပိုင်းကနေစက်တင်ဘာလအထိရွှေ့ဆန်းလိုက်တယ်လို့ကြေညာလိုက်ပါတယ်။အရင်ကဩဂုတ်လ23ရက်နေ့နောက်ဆုံးလို့သတ်မှတ်ထားပေမဲ့မြန်မာနိုင်ငံတဝန်းရေးကြီးမှုတွေဖြစ်နေတာကြောင့်အခုလိုနောက်ရွှေ့လိုက်ရတာဖြစ်တယ်လို့ပြောပါတယ်။တနင်္ဂနွေလုံးမှာမဲပေးခွင့်ရှိသူအရေးအတွက်ဟာ32တန်းရှိတယ်လို့လည်းရေးသားထားပါတယ်မြန်မာနိုင်ငံတဝမ်းမှာတတိပုဂ္ဂလအဖြစ်ရှောက်ထားသူအမှတ်လောင်း320ကျော်အပါဝင်လွတ်တော်ကိုယ်စားလှယ်လောင်းစုစုပေါင်း 6,189 ယောက်ရှိတယ်လို့ဆိုပါတယ်နိုင်ငံရေးပါတီပေါင်း90ကျော်ကနေတင်သွင်းလာတဲ့ကိုယ်စားလှယ်လောင်းဥယျာဉ်ကတော့ 5,866 ဦးရှိတယ်လို့ရေးသားထားပါတယ်အတိုက်ခံ NLD ပါတီကနေတင်သွင်းတဲ့ကိုယ်စားလှယ်လောင်းဥယျာဉ်ကစုစုပေါင်း 1,152 ဦးရှိပြီးအဲ့ဒီထဲမှာပြည်တော်စုလွတ်တော်အတွက်325ဦးအမျိုးသားလွတ်တော်အတွက်169ဦးနဲ့ပြည်내နဲ့တိုင်းဒေသကြီးလွတ်တော်တွေအတွက်659ဦးဝင်ရောက်ရှင်ပြန်မှာဖြစ်တယ်လို့လက်ရှိအာဏာရပြည်တော်စုကြံ့ခိုင်ဖွံ့ဖြိုးရေးပါတီကတော့ပြည်တော်စုလွတ်တော်မှာ318ယောက်အမျိုးသားလွတ်တော်မှာ165ယောက်နဲ့ပြည်내နဲ့တိုင်းဒေသကြီးလွတ်တော်တွေမှာ651ယောက်ဝင်ရောက်ရှင်ပြန်မှာဖြစ်တယ်လို့စသဖြင့်ရေးသားထားပါတယ်အပြည့်စုံကိုရှင်းဟွာနျူးစ်မှာဖတ်ရှုနိုင်ပါတယ်နောက်ထပ်ဆက်လက်တင်ပြပေးချင်တာကတော့ Yale Global Online မှာဆောင်းမရှင်ဘတ်တလီနာရေးသားထားတဲ့ဆောင်းမဖြစ်ပါတယ်။နိုင်ငံရေးလောကမှာကြော်ကြားနေသူတယောက်ကိုဖြုတ်ထုတ်ပစ်လိုက်တာဟာမြန်မာနိုင်ငံရဲ့ဒီမိုကရေစီပြည်ပြင်ပြောင်းလဲရေးဆိုတဲ့အပေါ်တန်တရာဖြစ်စေတယ်ဆိုပြီးတော့ခေါင်းစဉ်တက်ဖော်ပြထားပါတယ်။အာဏာအပြည့်အဝရှိသူလွတ်တော်ဥက္ကဋ္ဌသူရဦးရွှေမန်းကိုပါတီဥက္ကဋ္ဌယာရုကနေချက်ချင်းလက်ငင်းဖြုတ်ချလိုက်တဲ့ဖြစ်ရဟာရန်ကုန်မြို့မှာရှိတဲ့နိုင်ငံရခြားတန်တမန်တွေအံ့အားတသင့်ဖြစ်သွားစေခဲ့ပါတယ်ဆိုပြီးတော့အစကြီးရေးသားထားပါတယ်။ဖြစ်ပျက်ကတော့တမန်ရိုးရိုးခေါင်းဆောင်အလွှဲပြောင်းဖြစ်နေတာတဲ့နေပြည်တော်ကအာဏာရပါတီအတွင်းမှာတကောင်ရန်အာဏာသိမ်းလိုက်တဲ့ပုံစံမျိုးဖြစ်နေတယ်ဆိုပြီးတော့ရေးသားထားပါတယ်။ဘာပဲဖြစ်ဖြစ်ဒီအခင်းကျင်းကိုကြည့်လိုက်မယ်ဆိုရင်သိတာကတော့စစ်တပ်ဟာအာဏာကိုဆွန့်လွတ်ပေးခြင်းနဲ့ဆန္ဒမရှိဘူးဆိုတာပြသနေတယ်လို့ရှေ့ဆက်ပြီးတော့လဲစစ်တပ်ကလွှမ်းမိုးထားအောင်ပါပဲဆိုတာကိုပြသနေတယ်လို့ထောက်ပြထားပါတယ်။နိုဝင်ဘာလမှာကျင်းပမဲ့ရွေးကောက်ပွဲပြီးရင်ပေါ်ထွက်လာနိုင်ခြေရှိတဲ့နိုင်ငံအကြီးအကဲဟာဥရှေမန်ဖြစ်လာနိုင်တယ်လို့တန်တပန်တွေကသုံးသပ်ကြပါတယ်။ဥရှေမန်ဟာ2010မှာရွေးကောက်ပွဲကျင်းပပြီးခဲ့တဲ့စစ်အစိုးရလက်ရှိစစ်တပ်တပိုင်းအစိုးရနဲ့အရက်သားအတိုက်ခံပါတီရဲ့ဂျားမှာချိတ်ဆက်ညှိနှိုင်းပေးနိုင်သူတယောက်အဖြစ်မျှော်လင့်ထားခဲ့ရတာပါလို့သုံးသပ်ထားပါတယ်။အရင်တုန်းကလွတ်တော်မဖွဲ့ခင်ကဆိုရင်ဥရှေမန်ဟာနိုင်ငံတော်မှာတတိယအာဏာအရှိဆုံးသူဖြစ်ခဲ့ပြီးတော့အတိုက်ခံခေါင်းဆောင်ဒေါ်အောင်ဆန်းစုကြည်နဲ့မကြာခဏတွေ့ဆုံပြီးတော့ရင်းရင်းနှီးနှီးဆက်ဆံခဲ့တယ်လို့ပြုပြင်ပြောင်းလဲရေးနဲ့2008ခုနှစ်ကာလကရေးဆွဲခဲ့တဲ့ဖွဲ့စည်းပုံပြင်ဆင်ရေးကိစ္စတွေကိုအရေးထားပြီးတော့ပြောဆိုလာခဲ့သူလည်းဖြစ်တယ်လို့ရေးသားထားပါတယ်။ဥရှေမန်ဟာတိုင်းပြည်ပြည်ဝင်ပြောင်းလဲရေးနဲ့ပတ်သက်ပြီးတော့နိုင်ငံခြားတန်တမန်တွေပညာရှင်တွေသုတေသနအဖွဲ့တွေကြားမှာရေးပန်းစားသူတယောက်ဖြစ်လာခဲ့ပါတယ်။ဥရှေမန်ဟာ2004ခုနှစ်တုန်းကဝင်းကြီးကျုံနဲ့ထောက်လိုင်းရေးအကြီးအကဲဗိုလ်ချုပ်ကြီးခင်ညွန့်ကိုဖြုတ်ချခဲ့တာအပါအဝင်တက်မတော်အတွင်းမှာတစ္ဆာရှိရှိနဲ့လှုပ်ဆရာရှိတာကိုလုပ်ကန်ခဲ့သူလို့ဆိုပါတယ်။အခုဖြစ်သွားခဲ့တဲ့အဖြစ်အပျက်ကြောင့်အမေရိကန်အစိုးရအနေနဲ့စစ်ပြက်ဖွယ်ရှိပေမဲ့မြန်မာနဲ့နိုင်ငံတကာဆက်ဆံရေးမှာတော့တိတ်ပြီးတော့ပြဿနာမရှိနိုင်ဘူးလို့ဆောင်းပါးရှင်ကသုံးသပ်ထားပါတယ်။ဘာပဲပြောပြောမြန်မာနိုင်ငံမှာအာဏာကိုစစ်တပ်ကလွှမ်းမိုးထားစေဆိုတာကိုမြင်နိုင်ပါတယ်ဆိုပြီးတော့ထောက်ပြထားပါတယ်။အပြည့်စုံကို yearglobal.com မှာဖတ်ရှုနိုင်ပါတယ်ခင်ဗျာ။
ငံလုံးပြစ်ခတ်ရစေတဲ့ဘောဒီမြေကြီးရဖို့မြန်မာဆွေရနဲ့ဆွေးနွေးနေကြတဲ့အထက်ကအခုနောက်ဆုံးဒဏ္ဍာရီအဖွဲ့တချို့ကသာပါဝင်လက်မှတ်ရေးထိုးဖို့လက်ခံထားကြပါတယ်ဒဏ္ဍာရီအများစုတွေအနေနဲ့အခုလိုတစ်ဖွဲ့စားနှစ်ဖွဲ့စားပဲဖြစ်ဖြစ်စိတ်ဆက်ညှိနှိုင်းမှုတွေကနေငြိမ်းချမ်းရေးအတွက်လမ်းစပေါ်လာနိုင်ပါသလားဒါမှမဟုတ်ဒဏ္ဍာရီအများစုတွေအနေနဲ့တစုတစည်းတည်းပူပေါင်းပြီးအဆိုးရွားနဲ့စစ်ဆက်တာမျိုးကသာတကယ်ငြိမ်းချမ်းရေးကိုဥတီစေနိုင်ပါသလားအခုလာမယ့်အင်္ဂါနေ့ညတရက်လီလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီစီစဉ်မှာပါဝင်ဆွေးနွေးကြနေဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညအမီပို့ထားပေးပါကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် VO ရဲ့ဖုန်းနံပါတ်က1239231999လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့တော်တော်ရှင်တွေအားလုံးကိုဖိတ်ခေါ်ပါညာ
အားရှင်နေနေကျွန်တော်တို့ရဲ့ဒိုင်းရိုက်လီလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့ကိုထပ်မံဖိတ်ခေါ်ပါသည်ခင်ဗျာ VOA ကနေအင်္ဂါနေ့မနေ့ဖတ်မြင်မှာပါသားစီစဉ်တွေကိုဆက်လက်အသံလွှင့်ပေးနေပါတယ်အခုတစ်ခါတော့ American Indian အသုံးလုံးမနေ့ခင်အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုနားဆင်ရမှာပါဒေါ်လာလာတန်းကတင်ပြပေးထားပါတယ်ခင်ဗျာ
ဒီကနေ့မနေ့တင်ပြမယ် idiom အသုံးက
in the nick of time
ဖြစ်ပါတယ်စာလုံးပေါင်းက i n n t h e the n i c k nick o f of t i m e time ဖြစ်ပါတယ်အချိန်မီလက်မတင်လေးတင်လို့ idiom အသေးပဲပေါက်ပါတယ်ပါတီပွဲလွတ်မလို့လက်မတင်လေးတင်မှီလိုက်တဲ့ George Go ပြီးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် We had a flat tire on our way to Henry's party.But we still got there in the nick of time, 5 minutes to 12. Just in time to raise a glass and say hello to the new year.
Henry's party at the cabin park deli. Dabi melu to di ba ye. Sanai thubu ngamni elu. Nitiku yakwe miao bi juzubu achimi lemtin ni din yauk twa kere lu dibe ya ba le. Uma go nau takaw na si ji ja ya aw.
We had a flat tire on our way to Henry's party.But we still got there in the nick of time, 5 minutes to 12. Just in time to raise a glass and say hello to the new year.
Achimi limitin lidin lo pyo de su yin idiom a thong ya be lu pyo mle.
In the nick of time.
Lo pyo lu ya ba de. Era ga ro di kine mne tin pya ke de idiom a thong me phit ba de.
လာတဲ့ season တင်ဆက်တဲ့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာ season ကိုနားဆင်ကြရပါအခုကစပြီးတော့ပတ်စင်ကဏ္ဍတွေကိုထုတ်လွှင့်ပေးတော့မှာပါအရင်ဆုံးတော့စီးပွားရေးကဏ္ဍကိုနားဆင်ရမှာပါတရုတ်နိုင်ငံရဲ့ပြည်ပပို့ကုန်ကြာဆင်းနေတာကိုပြန်လည်မြင့်တင်နိုင်ဖို့ကြိုးစားတဲ့အနေနဲ့အစိုးရကရွှေငွေတန်ဖိုးကိုချလိုက်တဲ့အတွက်တရုတ်နိုင်ငံရဲ့အဓိကကုန်သွယ်ဘက်နိုင်ငံတွေဖြစ်ကြတဲ့ American Power အနောက်နိုင်ငံတွေကမှစိုးရိမ်မှုတွေဖြစ်ပေါ်ခဲ့ပါတယ်တရုတ်နဲ့အိန္ဒိယချင်းဖြစ်တဲ့အပြင်တရုတ်နိုင်ငံကကုန်ပစ္စည်းတွေကိုအဓိကသုံးစွဲနေတဲ့မြန်မာနိုင်ငံမှာရောရွှေငွေတန်ဖိုးချလိုက်တာဘလို့အကျိုးသက်ရောက်မှုတွေရှိနိုင်ပါသလဲဆိုတာကိုစီးပွားရေးတက္ကသိုလ်လက်ထောက်ကတိကဒေါက်တာကျော်မင်းထွန်းနဲ့ဆက်သွယ်မေးမြန်းပြီးကိုဇော်ဝင်းလိုင်ကဒီသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာတင်ပြပေးထားပါတယ်ခင်ဗျာ
တေးဦးနိုင်ငံကအဲ့လိုမျိုးသူ့ရွှေငွေတန်ဖိုးကိုချလိုက်တာကအမေရိကန်မှာတော့တော်တော်လေးကြီးရိုက်သွားတာပေါ့နော်အမေရိကန်ကတေးဦးနဲ့အဓိကကုန်သွယ်ဘက်နိုင်ငံလည်းဖြစ်နေတော့သူတို့ချင်းကုန်သွယ်မှုပမာဏကလည်းအရန်ကြီးမားတယ်လေမြန်မာနိုင်ငံဟာဆိုလို့ရှိရင်လည်းဟိုတရုတ်နိုင်ငံကကုန်ပစ္စည်းတွေပေါ့အများကြီးမျိုးကိုအားထားနေရတယ်တရုတ်ကပစ္စည်းတွေကိုသွင်းတာများတယ်ဆိုတော့တရုတ်ကအခုလိုမျိုးရွှေငွေတန်ဖိုးကိုချလိုက်တာဟာအဲ့ဒီကုန်သွယ်ရေးမှာနိုင်ငံခြားကုန်သွယ်ရေးမှာဘလောက်များအကျိုးသက်ရောက်မှုရှိနိုင်လဲဆရာ
ကျွန်တော်တို့ကတော့ဒီအပြောင်းလဲမရှိဘူးလို့ထင်တယ်ကျွန်တော်ကတော့ဘာဖြစ်လို့လဲလို့ဆိုတော့လေအဲ့ဒီတန်ဖိုးမချလဲပဲကျွန်တော်ကဟိုဖွင့်နေလို့ပြောရင်ကျွန်တော်တိုင်းပြည်ရဲ့သုံးလုံးကတိတ်မရှိတော့ပြုတ်စီကဒီစမှုကုန်ကြီးကုန်စီကဝယ်နေရတာပဲလေ။ဟိုဒါမျိုးကဖုံးပြိုးပြီးတဲ့နိုင်ငံတွေမှာတော့သူကစင်စစ်တစ်ဖြစ်တာပေါ့နော်။ဝေတံမှုချလိုက်ရင်ပြုတ်ပစ္စည်းရဈေးပေါ်ရမယ်။ပေါ်ရရင်ဟိုပြုတ်ပစ္စည်းတွေဟိုဝယ်ကြမှာပေါ့။အဲဒါကြောင့်မို့အမေရိကန်လိုဘာလို့ကတော့ပို့ပြီးတော့အထူးဟိုတည်အောင်မှုကပုံကြီးတာပေါ့။ကျွန်တော်တို့နိုင်ငံကတော့ဟိုတရုတ်နဲ့ကုန်သွယ်မှုကကျွန်တော်ကရောင်းတာတွေကကုန်ပြန်နေပဲလေ။ကျွန်တော်ကသူတို့ကစမှုကုန်ကြော်တွေပြန်ဝယ်တာဆိုတော့အခုချလိုက်ရတဲ့အခါကျွန်တော်ကဟိုတရုတ်ပြည်ကဝယ်ရမှာပဲတရုတ်ပြည်ကတရုတ်ပြည်ကခြားနိုင်ငံကုန်စည်နေစည်းပေါ်ပေါ်ကသူ့ကိုပို့ဝယ်မယ်ဆိုတော့ခြားနိုင်ငံက တော့ကြီးတော့တိတ်ပြီးတော့အပြောင်းလည်းမရှိတော့ဘူးတင်တယ်
ဒီစားသုံးသူတွေကြားထဲမှာရောဆရာဟိုအဲ့လိုမျိုးဝယ်လာအကျိုးတက်ရောက်မှုမရှိနိုင်ဘူးလားတပည့်တရုတ်ကအဓိကတော့ခုအများစုကစီးပွားရေးပညာရှင်တော်တော်များများပြောတာကတော့ဟိုတင်းကြီးတင်းကြီးတဲ့နှီးပါပါပဲပြောတာကတော့တရုတ်ကအခုလိုရွံငွေတန်ဖို့ချတာဟာဒီသူ့ရဲ့ပြပပို့ကုန်မြင့်တင်မှုပေါ့နော်လောလောဘာလို့လဲဆိုတော့ तू อ่ะပြပပုတ်ကမနစ်ကတဲ့စာရင် तू อ่ะ800ခန်းတုံးအ ਨੇ ဆုံး800ခန်းတုံးလောက်ကြာနေတယ်လို့ပြောတာ ਉਹ ဒီနေ့မှာဆိုတော့သူ့ရဲ့ပြပပုတ်ကိုမြင့်အောင် तू ရွံငွေတန်ဖိုးချတော့ကွန်ပစ္စည်းတန်ဖိုးနှဲသွားတဲ့အတွက်ဒီမြန်မာပြည်မှာရှိတဲ့မြန်မာပြည်ဝင်တဲ့ကွန်ပစ္စည်းတွေရောဟိုတန်ဖိုးနှဲအဲ့လိုမျိုးလိုက်မဖြစ်ဘူးလားဆရာ
ဖြစ်ဖြစ်တာပေါ့ကျွန်တော်တို့လည်းဖြစ်နေတယ်ကျွန်တော်တို့ကအဲ့ဒီတရုတ်ပြည်အတွင်းနဲ့ကွန်ပစ္စည်းကိုကျွန်တော်နိုင်ငံပြည်ရင်းကထုတ်တာအဲ့လိုကြိုက်ဟိုနင်းလန်းလာလာပေါ့နော်ရှင်းပြန်ပြီးတော့ရောင်းရလာတဲ့ဟိုလုပ်ငန်းအသိရှိပေါ့ကျွန်တော်ကအခုအဓိကအထိကိုက်မှာဒီကျွန်တော်ဒီအာဆီယံပေါ့အာဆီယံနိုင်ငံထဲမှာတော့ဥမာဗီယက်နမ်လိုမျိုးကြတော့ဗီယက်နမ်အခုနောက်ပိုင်းမှာဗီယက်နမ်ပြည်စီကျွန်တော်ဒီလေဝင်တယ်လေဗီယက်နမ်ကဒီစားကုန်တွေရောကွတ်ကီတို့ဘာတို့ပေါ့နော
်အဲ့ဒါ
တွေကဝင်တဲ့အခါကျတော့အခုတရုတ်ပြည်ကြီးကရေးသက်တာပါရင်ကျွန်တော်ကတရုတ်ပြည်ကြီးကိုဝင်လာနိုင်တဲ့သဘောရှိတာပေါ့အဲ့တော့ချီမှာပို့ပြီးတော့ impact များတာစမှုလက်မှုထုံးကစနိုင်ငံတွေပေါ့နော် DNN တို့ဒီဘက်ကဟာလာကျွန်တော်တို့ကမလေးရှားတို့ထိုင်းတို့သူတို့ကတော့ဟိုတရုတ်ပြည်ကြီးနဲ့အထူးသဖြင့်ဒီစားကုန်တွေမှာပေါ့နော်ဖုန်းမှာသူတို့ပြိုင်နေရတာကိုပြိုင်တော့သူတို့တော့နည်းနည်းပို့ထိနိုင်သူတို့ကြီးကလေပြိပြီးတော့မစမှုလက်မှုကဒီအခုဒီ SME နဲ့တိတ်ပြီးတော့မဖို့လို့ပြီးတော့တရုတ်နဲ့ရှင်ပြီးတော့ရောင်းနေရတာတရုတ်နဲ့ရှင်ပြီးတော့ကမ္ဘာဈေးကွက်ထဲမှာကျန်သူဒီဒီနိုင်ငံတွေပဲကြည့်ရောစီကရောင်းနေတာဘယ်လောက်ဖြစ်
အခုဒီနေဆက်ကုံသွဲရေးတွေမှာဆိုလို့ရှိရင်အရင်တော့ဆိုလို့ရှိရင်ကျွန်တော်တို့ကြားဘူးတာကဟိုကုံသွဲတဲ့နေရာမှာမြန်မာပြည်ကနှစ်ဖက်ပေါ့နော်တပွားကုံချမ်းပို့တယ်ကုံကြောပြန်ဝယ်တယ်နေဆက်ကုံသွဲရေးတွေမှာထိုင်းနဲ့ပဲဖြစ်ဖြစ်တရုတ်နဲ့ပဲဖြစ်ဖြစ်အိန္ဒိယနဲ့ပဲဖြစ်ဖြစ်ပေါ့ဆိုလို့ရှိရင်မြန်မာပြည်ဘက်ကအဲ့လိုမျိုးရောင်းတဲ့အခါမှာလည်းဟိုဈေးနှိမ်ပြီးရောင်းရတဲ့အတွက်နစ်နာတယ်ဝယ်တော့လဲဟိုဟာပေါ့ကိုကမထုတ်နိုင်တဲ့အတွက်သူများပစ္စည်းဝယ်သုံးရတယ်ဆိုပြီးနစ်နာတယ်ဆိုပြီးနှစ်ခါနာတယ်ဆိုပြီးပြောကြတာရှိတယ်ဆရာအဲ့ဒီ volume ပမာဏအခုမြန်မာပြည်မှာက SME ဆော့ဆော့ဆရာပြောသလိုကောကောခံခံမြန်မာမရှိသေးတာတွေရောနောက်စက်မှုလက်မှုလုပ်ငန်းတိတ်ပြီးတော့ဟိုရှေ့မရောက်ဟိုပေါ့ဖြည့်ထုံတော့မရှိသေးတာတွေရောအကြောင်းဆိုတော့အဲ့ဒီအတိုင်းတာကတော့အတိုင်းပဲအရင်တော့လိုပဲဆက်ရှိနေတယ်လို့ပဲယူဆရမယ်တင်နေဆရာနော
်တိတ်တော့ကြောင်းလည်းမရှိဘူးလို့ပြောရမှာလေဟောကျွန်တော်တို့လည်းဝင်နေရတယ်အခုကျွန်တော်ကရေနံပစ္စည်းတွေအများကြီးဝင်တယ်ရေနံနာမည်ရင်းနဲ့အထူးသဖြင့်အဲ့ဒီကုတ်ကီလိုကုတ်ကီလိုအဲ့ဒီဟာပေါ့ဟိုနည်းလေးတွေပေါ့ဒီစကေးလေးတွေပေါ့အဲ့ဒါတို့ဗီယက်နမ်ကအခုတော်တော်များများဝင်တယ်သူတို့အရှင်းကိုကျွန်တော်တို့ကမရောက်နိုင်ဘူးမရောက်သေးဘူးသမုဒ္ဒမုံကုန်ပြီလေအရှင်းရလေ
ဟုတ်ကဲ
့ဥမာကျွန်တော်တို့ယူလာကျွန်တော်ဒီကထွက်တဲ့ညီပဲညီလေးကိုပဲကျွန်တော်တို့ကဥမာဆိုရလို့အခုနိုင်ငံသားအဲ့ဒီဘက်ကတွင်းလာတယ်မလေးရှားတို့ဒီဟိုဘက်ကတွင်းလာတယ်ဟိုဟာကိုလေညီလေးကလို့ရှိရင်ဟိုစကင်တော့ပေါ့ဘူးလေးတွေနဲ့ဆိုကျွန်တော်အဲ့လိုမထုတ်နိုင်ဘူးကျွန်တော်တို့ရဲ့ဒီကြည်ရင်းကထွက်တဲ့ကုန်ကြီးဟဲ့ပက်ကင်းမော့ပက်ကင်းကိုတကယ်စဉ်းစားနေရပက်ကင်းကြီးပေါ့ပက်ကင်းကြီးကိုခေါင်းခေါင်းလုပ်ပြီးတော့အဲ့လိုပေါ့မဟိုဟိုခဲတဲ့နဲ့ပတ်မယ်အဲ့လိုဟာလိုဟာတော်တော်လေးကိုဟိုမဖြစ်မမတွက်လာဘူးကြီးလေးမှတော့သိပြီဆိုတော့နေနေတော့အခုလေဗယ်6ဆိုနေတယ်ဟုတ်လားဟိုမရရလေး copy mode တွေပါလို့ရတည်တယ်အဲ့တော့ဟိုပြင်ပြိုင်နေတဲ့အဆင့်ကိုကျွန်တော်ကတော်တော်ကြီးကိုအပြန်နဲ့ငါတော့မရဘူးသိနေနေကြတာပေါ့ဟိုတကယ်လို့ကအာဆီယံအေးဖြစ်သွားရင်ကျွန်တော်တို့ကအဲ့ဒါဟိုစားပြီးအခုတော့မှတော်တော်ကဖရီးဆွေးရလိုက်ဂျေရှင်းဆိုတော့ကျွန်တော်တို့ကအရင်ကတည်းကစားအကြရကြီးဖုန်းနဲ့ဝယ်စားနေရတယ်ဒီနေ့
ဆိုတော့ဆရာအဲ့ဒီအဆင့်ကိုရောက်လာဖို့တော်တော်ကြာအောင်မထင်နဲ့ဆရာဟိုပါပေါ့ဒီဗမာပြည်မှာတပေါ့အတိုင်းတာတစ်ခုဒီအိနေချင်းနိုင်ငံနေလောက်နည်းနည်းပက်ကေ့ချင်းကအစပေါ့နော်ကောင်းကောင်းမွန်မွန်လေးဟိုလူဟိုဝယ်စားသုံးသူတွေစိတ်ဝင်စားလောက်အောင်တကယ်အဆင့်တက်မိမိလေးလုပ်နိုင်တဲ့အဆင့်အထည်ရောက်လာဖို့တောင်တော်တော်လေးအချိန်ယူအောင်မလားမသိဘူးဆရာ
ကြာမှာဘယ်လိုလဲကြာမယ်မကြာဘူးဆရာလေလောလောဆယ်အဆင့်ရမရဒါနဲ့ဒါမျိုးကလေဟိုပါပေါ့နော်ကျင်းလေဝုန်းတိုင်းဝုန်းတိုင်းနဲ့မြန်မြန်လေးမြန်သွားမှာပေါ့ဒါပေမဲ့တခြားမလို့ကြာတော့ကြာမှာပဲဒါပေမဲ့ဟိုအများကြီးတော့လည်းကြာကြီးမဟုတ်ကျွန်တော်တို့ကနောက်ဆုံးကျရင်ဟိုဒါဟိုတည်ရရှိရပဲကိုကဒါမလုပ်နိုင်ရင်ကိုအကုန်ပြုတ်တော့မယ်ဆိုရင်တော့နောက်တော့ဟိုဟာလည်းဖြစ်လာမှာပေါ့အဲ့ဒါဆိုရင်တော့ကျွန်တော်တို့ကဝုန်းတိုင်းဝုန်းတိုင်းနဲ့လည်းရောက်ချင်ရောက်သွားမှာ
ဟုတ်ကဲ့အဲ့ဒါ political will
politics
political will လို့ခေါ်တဲ့နိုင်ငံရေးအစိုးရနေပြီးတော့လူလောလောလှုပ်ဆောင်လို့တဲ့စိတ်ရှိဖို့လဲလို့မထင်နဲ့
အဲ့ political will ကအရေးကြီးဆုံးပဲ political will ကဝင်ဆိုးရွားရေးဆက်အပ်တာမျိုးပေါ့ဒီကိုစိတ်အပ်တာလာနေတယ်ဆိုတော့အဲ့ဒါအရေးကြီးဆုံးပါပဲအဲ့ဒါတော့တကယ်လို့ပြောပြရင်လည်းဝန်ကြီးဆောင်လာပြီးတော့ policy ကတက်ချင်လဲဟိုပြောရင်လေးလေးလေးငါးမိနစ်ဒီမှာတော့မှာပဲရောက်သွားမှာပဲ
ဟုတ်ကဲ့ဆရာဆရာကျေးဇူးအများကြီးတင်ပါတယ်ဆရာအခုလိုဆက်ရှိလက်ရှိပြောပြပေးတာ
ကိုဇော်ဝန်နိုင်စီစဉ်တင်ဆက်တဲ့အပတ်စဉ်စီးပွားရေးကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်အခုတစ်ခါတော့သုဒ္ဓဆောင်လင်အမေရိကန်တခွင်အစီအစဉ်ကိုထုတ်လွှင့်ပေးမှာပါကိုအောင်ကမတ်စုမွန်နဲ့အတူတင်ဆက်ပေးထားပါတယ်ခင်ဗျာ
ဂုဒ်ဘတ်စီစဉ်ကိုတော့တစ်ချိန်ကကြော်ကြားခဲ့တဲ့ Rock and Roll ဘီယံဂီတပညာရှင်အစိုးကျော်ကြီးတယောက်အကြောင်းကိုတင်ပြပေးခြင်းပါတယ်မဆုမွန်ရေ
ဒီကဘာလုံးကကြိုင်နှစ်သက်တဲ့အစိုးရ Elvis Presley ဟာ1989ခုနှစ် August 16ရက်နေ့မှာကွယ်လွန်ခဲ့တာနဲ့ပတ်သက်လို့အသံလွှင့်ဌာနကနေအခုလိုကြေညာခဲ့ပါတယ
် Elvis Presley dead at the age of 42 I'm John Meyer.
Elvis Presley ဟာအသက်42နှစ်အရွယ်မှာကွယ်လွန်ခဲ့ပါတယ်။ကျွန်တော်ကတော့ဂျွန်မိုင်ယာပါ။တနစီပြည်နယ် Memphis မြို့က Baptist ဆေးရုံမှာ Elvis Presley ကွယ်လွန်ခဲ့ပါတယ်။သူဟာအသက်42နှစ်သားရှိပါသေးတယ်။ Presley ဟာ $4 ဒန်စတူဒီယိုကိုဒေါ်လာတန်းနဲ့ချီတန်းနဲ့ဂီတထုတ်လုပ်ဖြန့်ချီတဲ့လုပ်ငန်းကြီးအဖြစ်လဲပြောင်းလဲအောင်ဆွမ်းဆောင်နိုင်သူပါ။အသက်ရှူကျတာကြောင့်ဒီကနေ့နေ့လယ်မှာဆေးရုံကိုခေါ်သွားရပါတယ်လို့သတင်းတော်ဂျွန်မိုင်ယာကပြောသွားတာပါ။
နှလုံးပုံမှန်အလုံးမလုပ်တာကြောင့်အခုလိုအချိန်ကောင်းမှာကွယ်လွန်သွားတာဖြစ်ပါတယ်။အရက်နဲ့ဆရာဝန်တွေပေးထားတဲ့ဆေးရောတောက်မိတာကြောင့် Elvis Presley သေဆုံးတာဖြစ်တယ်လို့သေမှုသေခြင်းဆိုင်ရာထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြခဲ့ပါတယ်
။ Love Me Tender ဆိုတဲ့အချစ်သချင်းအပါအဝင်ရိုးရာကြီးလေသချင်းတွေဘာသာရေးသချင်းတွေနဲ့ Blues ဂီတသချင်းတွေကိုဖန်တီးတည်ဆိုခဲ့တဲ့ Presley ဟာအဲ့ဒီအချိန်ကငယ်ရွယ်သူအမျိုးသမီးတွေကြားအထူးရေပန်းစားခဲ့ပါတယ်။ဒါပေမဲ့တချို့သချင်းတွေမှာလိန်အသားပေးကိစ္စတွေတည်ဆုံမှုတွေရှိလာတာကြောင့်မိဘတွေရဲ့ပြစ်တင်ဝေဖန်မှုကိုလည်းသူခံခဲ့ရပါတယ်။ဘလို့ပဲဖြစ်ဖြစ်မြူးကျွားတဲ့ဟန်ပန်နဲ့ဖျော်ပြတဲ့စတိုင်ပျော်ပျော်ပြက်ပြက်တောက်ပတဲ့လက်ဝတ်လက်စားတွေနဲ့စမ်းသစ်တဲ့အဝတ်အစားပုံစံတွေဟာစစ်ပီးခေတ်ကာလအပြောင်းလဲကိုလူလာတဲ့လူငယ်တွေကြားမှာခေတ်စားပါတယ
်။ Love me tender love me sweet never let me go you have made my life complete and I love you so love me tender love me true
Elvis Presley ကွယ်လွန်တဲ့အချိန်မှာအမေရိကန်ပြည်ထောင်စုမှာသူဟာအခကျင်းငွေအများဆုံးရရှိတဲ့ပညာရှင်တစ်ဦးဖြစ်ပါတယ်။သူဆိုခဲ့တဲ့သချင်းဓာတ်ပြားပေါင်းတန်း900လောက်ထိရောင်းချခဲ့ရတဲ့အအောင်မြင်ဆုံးအဆိုတော်တစ်ဦးဖြစ်တဲ့အပြင်ရုပ်ရှင်ကားပေါင်း30ကျော်မှလည်းပါဝင်သရုပ်ဆောင်သူတစ်ဦးပါ။ဒါပေမဲ့လည်း1982ခုနှစ်အိမ်အောင်နဲ့ကွာရှင်းပြတ်ဆဲပြီးတဲ့နောက်သူအထီးကျန်ဖြစ်သွားပြီးတော့ဆေးဝါးတွေကိုသုံးဆွဲနေခဲ့ပါတယ်။
သူပြိသက်တော်တော်များများကတော့ Memphis မြို့မှာရှိတဲ့ Presley ရဲ့ In Grace Land ကိုသူကွယ်လွန်ခဲ့တဲ့နှစ်ပတ်လည်အချိန်ရောက်တိုင်းသွားရောက်လဲပတ်လေရှိပါတယ်။အဲ့ဒီထဲမှာသူဂီတဖန်ဆားမှုကိုခံရတဲ့တခြားနိုင်ငံကလူတွေလည်းပါဝင်ပါတယ်။ Presley ဟာသူအသက်ရှင်စဉ်အခါကတခြားအိမ်တွေရှိပေမဲ့ Grace Land အိမ်မှာပဲနှစ်ပေါင်း20လောက်အဓိကနေထိုင်ခဲ့ပါတယ်။သူမွေးဖွားရာတူပလိုမြို့ကနေငယ်ပယ်စဉ်အချိန်မိဘတွေနဲ့အတူ Memphis မြို့ကိုပြောင်းလာခြင်းကလေးကသူဟာဒီမျိုးမှာအိမ်ဝဲပြီးတော့အခြေချနေထိုင်ဖို့စိတ်ကူးရှိခဲ့ပါတယ်။အခုခါမှာတော့ Elvis Presley ကိုချစ်ကြသူတွေကသူကွယ်လွန်ခြင်းရောက်တိုင်းအဲ့ဒီ Graceland ဆိုင်ရင်ကြီးမှာမီးထိုးဆူတောင်းပွဲတွေလည်းကျင်းပကြတယ်လို့ဆိုပါတယ်မဆုမွန်ရဲ့
။ဒါနဲ့တဆက်တည်းပဲအဲ့ဒီလိုနေ့တွေမှာပြုလုပ်တဲ့လေလံတင်တဲ့ရောင်းချပွဲအကြောင်းကိုလည်းပြောပြပေးပါအောင်ကိုအောင်ရဲ့
။ကောင်းပါပြီခင်ဗျာ။အရင်အချိန်တွေထက်ခုတစ်ချိန်ပြုလုပ်တဲ့ပစ္စည်းအမျိုးအစားကပိုးဆုံးပါတယ်။ပစ္စည်းပေါင်း184မျိုးပါဝင်ပြီးအဲ့ဒီအားလုံးတန်ဖိုးဟာအမေရိကန်ဒေါ်လာသက်တမ်းကျော်ဖို့ရှိတယ်လို့ဆိုရတယ
်။ This will be our third auction at Graceland where third party
Graceland ကတတိယအကြိမ်ဒီလေလံပွဲကို Elvis ရဲ့တကယ့်ပစ္စည်းအစစ်အမှန်တွေယူလာပါလိမ့်မယ်။တကယ့်ပစ္စည်းအစစ်အမှန်ဟုတ်မဟုတ်ခွဲခြားပြီးနောက်မှာတော့ လေးလံပွဲမှာထည့်သွင်းရောင်းချမှာပါရောင်းသူကဝယ်သူကိုပါ Elvis ရဲ့ပစ္စည်းဟုတ်မှန်ကြောင်းတက်တေကန်လက်မှတ်ကိုပေးမှာပါလို့လေးလံပွဲကျင်းပသူတဦးဖြစ်တဲ့ Kevin Khan ကပြောသွားတာပါ
ပရက်စလေးကွယ်လွန်ခြင်းအထိမ့်မဲ့လေလံပွဲမှာဂရစ်လန်မှာမကျင်းပခင်ကတည်းကပစ္စည်းတွေကိုအွန်လိုင်းကနေတဆင့်နဲ့လေလံစွဲခွင့်ရှိပြီးတော့နောက်ဆုံးလေလံပွဲနေ့ကျရင်တော့ဘသူကဈေးအများဆုံးပေးပြီးတော့အနိုင်ရလဲဆိုတာကိုကြေညာတာပါဒီလေလံပွဲကိုဘသူမဆိုလာရောက်ရောင်းချနိုင်ပေမဲ့လို့လီဆာမရီပရက်စလေးစုဆောင်ထားတဲ့ပစ္စည်းတွေနဲ့ဂရစ်လန်စာအင်ကြီးကိုတော့ရောင်းချမှာမဟုတ်ပါဘူး
In terms of bidders, we're going to have folks from around the world bidding online.
လူကိုယ်တိုင်လာတဲ့သူတွေရှိသလို online ကနေလည်းလေလံဆွဲတဲ့သူတွေရှိပါတယ်။သူတို့အားလုံးဟာ Elvis ရဲ့ပေးသက်တွေမဟုတ်ပဲဂီတစုဆောင်သူတွေ pop ယဉ်ကျေးမှုဂီတနဲ့ပတ်သက်ပြီးမြန်နိုးသူတွေလည်းပါဝင်တယ်လို့ Kevin ကရှင်းပြသွားတာပါ
။မနစ်ကလေလံပွဲတုန်းကရောင်းချမဲ့ပစ္စည်းတွေကနည်းပေမဲ့လို့Presley ရဲ့1989ခုနှစ် model Cadillac Celebrel ပါဝင်ပါတယ်။ဒီနှစ်မှာတော့လေလံပစ္စည်းတွေမှာကားမပါပေမဲ့ပစ္စည်းအမျိုးအစားကများတာကြောင့်အကျိုးအမြတ်ပိုရမယ်လို့မျှော်လင့်ထားတာပါ။အ
ားလုံးတက်နိုင်လောက်တဲ့တန်ဖိုးရှိတဲ့ပစ္စည်းတွေကိုစပြီးတော့ကြိုက်စေးပေးထားနိုင်ပါပြီ။ဒါပေမဲ့တကယ်လေလံဖွင့်ပြီဆိုမှဘယ်သူနိုင်လဲဆိုတာကိုသိမှာပါ။လွန်ခဲ့တဲ့အချိန်တွေကတချို့ပစ္စည်းတွေဆိုရင်သိပ်အများကြီးဈေးရမှာလို့ထင်မှတ်ထားပေမဲ့ဒေါ်လာ2000လောက်အထိရခဲ့တာလည်းရှိပါသေးတယ်။ဒါကြောင့်လေလံပွဲပါဝင်သူတွေထဲမှာရောင်းမဲ့သူတွေဘက်ကရောဝယ်မဲ့သူတွေဘက်ကရောဒီပစ္စည်းကိုဘယ်လောက်ထိအောင်လိုချင်တဲ့အာတီသားစိတ်ရှိပြီးဈေးပေးမလဲဆိုတဲ့ပုံမှာမူတည်ပါတယ်လို့ကေဗင်ကပြောပါတယ်။ဂရစ်လန်ဆိုင်ရဲ့ညွှန်ကြားမှုလော်ရာဖစ်ကတ်ကတော့ပရက်စလီယာအင်မတန်အပေးအကန့်ရရောသူလို့ဆိုပါတယ်။ဒါကြောင့်သူတစ်ချိန်ကသူများတွေကိုပေးကမ်းခဲ့တဲ့ပစ္စည်းတွေဟာဒီကိုပြန်ရောက်လာပြီးတော့နောက်တစ်ခါတခြားလိုချင်တဲ့သူတွေစီကိုပြန်ရောက်သွားတယ်လို့ဆိုပါတယ
်။ You're really connecting collectors with something that they want, something that they're passionate about.
ကိုလိုချင်တဲ့ပစ္စည်းဝယ်ယူစုဆောင်တဲ့သူတွေကိုဒီနေရာကနေအဆက်အသွယ်လုပ်ပေးနိုင်ပါတယ်။ဒါကြောင့်လူတစ်ယောက်ကနေတခြားတစ်ယောက်စီကိုလက်ဆင့်ကန်လွှဲပြောင်းပေးလိုက်ပါတယ်။အဲ့ဒီလိုမျိုးလုပ်နိုင်တာကြောင့်လည်းဒီလေလံပွဲကိုလာတဲ့သူတွေကအတော်လေးကိုစိတ်လှုပ်ရှားပျော်ရွှင်ကြပါတယ်လို့လော်ရာကပြောသွားတာပါ။
ဒီလေလံပွဲမှာလာရောက်ရောင်းချတဲ့ပစ္စည်းတွေတဲ့ပရက်စလေးလက်မှတ်ထိုးထားတဲ့ရှက်အင်ဂျီတဲ့ဟာအတော်လေးထူးခြားတယ်လို့လော်ရာကပြောပါတယ်။အဲ့ဒီအင်ဂျီကို1983ခုနှစ်တုန်းကကင်းတောက်လူငယ်တွေအတွက်အထူးစုကြီးအနေနဲ့ပရက်စလေးကပေးခဲ့တာပါ။ဒေါ်လာ8000နဲ့12000ကျားလောက်ဈေးရလိမ့်မယ်လို့ခန့်မှန်းထားပါတယ်။
ပရက်စလေးဟာအချိန်တော်ကြာသူပေါင်းသင်းခဲ့တဲ့သူ့ရဲ့တငယ်ချင်းဆမ်မီဒေးဗစ်ဂျူနီယာကို1983ခုနှစ်တုန်းကရွှေနဲ့စိန်ရောထားတဲ့ရွှေစွဲကြိုးနဲ့လော့ကက်သီးကိုပေးခဲ့ပြီးတော့အဲ့ဒီပစ္စည်းဆိုရင်လဲဒေါ်လာ3000လောက်အထိဈေးရနိုင်မယ်လို့ခန့်မှန်းထားပါတယ်။ပရက်စလေးဟာသူ့ခေတ်သူ့ခါကဂီတနဲ့ရုပ်ရှင်လောကမှာထင်ရှားတဲ့အောင်မြင်သူတစ်ယောက်ဖြစ်ပြီးတော့ခင်မင်နှစ်လိုပွဲကောင်းသူတစ်ယောက်လည်းဖြစ်တာကြောင့်လူတွေတော်တော်များများကပရက်စလေးကိုအထူးကိုချစ်ခင်ကြတာလည်းဖြစ်ပါတယ်။
ဟုတ်ပါတယ်မက်ဆူမွန်ကြီး Elvis Presley ကိုချစ်ကြတဲ့သူတွေတဲ့နိုင်ငံခေါင်းဆောင်တွေလည်းပါကြတာပေါ့ဗျာဂီတနဲ့ကင်းနိုင်တဲ့သူဆိုတာအရှာသာမဟုတ်လား2006ခုနှစ်တုန်းကဆိုရင်ဒီ Graceland စာအိမ်ကိုအဲ့ဒီအချိန်ကသမ္မတ George W. Bush နဲ့ဂျပန်ဝန်ကြီးချုပ် Junichiro Koizumi လည်းသွားလည်ခဲ့ကြပါတယ်ဒီခီးစဉ်စကတဲ့ကဒီသမ္မတရဲ့ Air Force One လေယာဉ်ပေါ်မှာ Elvis ရဲ့ Left Me Tender သချင်းပါဝင်တခြားသချင်းတွေကိုလည်းတောက်လျှောက်ဖွင့်ခဲ့ကြတဲ့အပြင်သူ့ရုပ်ရှင်တွေကိုလည်းပြသခဲ့ပါတယ်။ Graceland စာအိမ်ကိုရောက်တဲ့အခါမှာတော့ဝန်ကြီးချုပ် Koizumi က Elvis Presley ရဲ့သချင်းတွေကိုဆူပြခဲ့တဲ့အပြင်သူ့ဟန်ပန်တွေအတိုင်းလုပ်ပြတာကိုမြင်တော့သမ္မတ Bush တောင်းမှအတော်အံ့အားသင့်သွားတယ်ဆိုပဲဗျာ။
ကိုအောင်စီစဉ်တင်ဆက်တဲ့သုဒ္ဓဆောင်လေအမေရိကန်တခွင်စီစဉ်ကိုနားဆင်ကြရတာဖြစ်ပါတယ် VOE ကနေထုတ်လွှင့်ပေးနေတဲ့စီစဉ်တွေကို burmese.voenews.com ဆိုတဲ့အင်တာနက်ဆောင်မြင်နာမှာပြန်လည်နားဆင်ဖတ်ရှုလို့ရပါတယ်ခင်ဗျာ
အမေရိကန်ဆိုရရဲ့သဘောထားမြင်အဘော်ကိုတင်ပြပါတော့မယ်ရှင
်အရှိတော်အရှာဒီတာကရိုဟင်ဂျာလူထုရဲ့အခက်အခဲတွေအပေါ်အမေရိကန်ပြည်ထောင်စုကအထူးပဲစိုးရိမ်ပါတယ်ရိုဟင်ဂျာတွေဟာမြန်မာနိုင်ငံရခိုင်ပြည်နယ်မှာနေထိုင်ကြတဲ့လူဦးရေ 1.2 လောက်ရှိမွ슬င်လူနည်းစုတစုဖြစ်ပါတယ်။အဲဒီမှာသူတို့ဟာဘာသာရေးအရခွဲခြားဆက်ဆံခံရတာအကြမ်းဖက်ခံရတာနဲ့အမျက်ထုတ်အသုံးချတာတွေကိုခံရရပါတယ်။ဒါ့အပြင်အစိုးရစစ်တပ်ကအတင်းအဓမ္မအလုပ်ခိုင်းတာလွတ်လပ်စွာရွှေ့ပြောင်းသွားလာခြင်းအပေါ်ကန့်သက်ခံရတာ ကျမရေးဆောင်ရှောင်းမှုနဲ့အစားအစာရဖို့ခက်ခဲတာတွေနဲ့လည်းကြုံရပါတယ်။လက်ထပ်ထိန်းများခွင့်ဘာသာရေးဆိုင်ရာအဆောက်အဦတွေစောက်လို့ခွင့်ဒါမှမဟုတ်ပြုပြင်ထိန်းသိမ်းခွင့်တွေကိုလည်းကန့်သတ်ခံရပါတယ်။မြန်မာနိုင်ငံမှာမျိုးဆက်ပေါင်းများစွာနေထိုင်လာကြပြီးဖြစ်ပေမဲ့လည်းအရင်စစ်အစိုးရတွေရဲ့မူဝါဒတွေကြောင့်သူတို့ဟာနိုင်ငံမဲ့ဖြစ်နေရပါတယ်။လူထောင်ပေါင်းများစွာဟာအတမူဝန်ကြောင်းမှုရောင်းဝယ်ဖောက်ကားမှုအစားအစာဒါမှမဟုတ်ဘာသာရေးအရာကိုးကွယ်စည်းကပ်ဖို့နေရာမရှိသလောက်ဖြစ်ပြီးအိုးရင်ဆွန့်ခွာထွက်ပြေးသူတွေအတွက်ဖွင့်ထားတဲ့စခန်းတွေမှာနေနေရပါတယ်။ပြည်ပမှာပိုကောင်းတဲ့အခြေအနေရမယ်ဆိုပြီးဖြားယောင်းပြောဆိုတဲ့လူကုန်ကူးသူတွေရဲ့အတုံးချခံရဖို့ပိုပိုပြီးအကာအကွယ်မဲ့လာကြပါတယ်။အထောက်အထားမဲ့ရိုဟင်ဂျာဒုက္ခသည်၅ဒင်းလောက်အထိဟာအိနီချင်းဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်ဘဇာအရက်မှာနေထိုင်နေကြပါတယ်။ဒုက္ခသည်အပြစ်မှတ်ပုံတင်ထားတဲ့နောက်ထပ်ရိုဟင်ဂျာ32,000ပတ်ဝန်းကျင်ကတော့အဲ့ဒီအရက်ကကူတူပါလောင်းနဲ့နာယာပါရာဒုက္ခသည်စခန်းတွေမှာနေထိုင်နေကြပါတယ်။သူတို့ဟာစစ်ဘက်ဆိုင်ရာလှုပ်ဆောင်မှုတွေနဲ့ရခိုင်ပြည်နယ်မှာဆက်ဖြစ်နေတဲ့ဖိနှိပ်မှုတွေကနေထွက်ပြေးသွားကြတာပါ။ရခိုင်ပြည်နယ်ကလူသားပေးဒုက္ခဆိုင်ရာအခြေအနေကိုတိုးတက်အောင်လုပ်ဖို့အမေရိကန်ပြည်ထောင်စုကမြန်မာအစိုးရကိုဆင်ဆက်မပြတ်တောင်းဆိုထားပါတယ်။လိုအပ်နေတဲ့လူမှုဝန်ဝိုင်းတွေအားလုံးအတွက်လူသားချင်းစာနာမှုအကူအညီတွေကိုအကန့်အသတ်မဲ့ပေးခွင့်ပြုဖို့နဲ့အိုးရင်ဆွန့်ခွာထွက်ပြေးရတဲ့ရိုဟင်ဂျာတွေသူတို့ရဲ့မူရင်းနေရာတွေကိုကိုယ်သဘောနဲ့ကိုပြောင်းခြင်းနဲ့ဆိုရင်စီစဉ်ပေးဖို့တောင်းဆိုထားပါတယ်။သမ္မတဥပမာကသူ့ရဲ့စိုးရင်ချက်တွေကိုဒီနှစ်နွေရာသီအစောပိုင်းမှာအခုလိုပြောခဲ့ပါတယ်
။ I think if I were Rohingya I would want to stay where I was born. I'd want to stay in the land where my parents
ကျွန်တော်သာ Rohingya တယောက်ဖြစ်မယ်ဆိုရင်ကျွန်တော်ကိုမွေးဖွားတဲ့နေရာမှာနေခြင်းမှာပါပဲ။ကျွန်တော်မိဘတွေနေသွားတဲ့မြေမှာနေခြင်းမှာပါပဲ။ဒါပေမဲ့အစိုးရကကျွန်တော်ကိုကာကွယ်ပေးဖို့လူတွေကကျွန်တော်ကိုများများတတဆက်ဆံဖို့တော့ကျွန်တော်လိုချင်ပါတယ်။ဒါကျွန်တော်လိုချင်တာဖြစ်မှာပါ။ဒါကြောင့်လဲရိုဟင်ဂျာတွေအပေါ်ဘယ်လိုပြုမှုဆက်ဆံတယ်ဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးအသွင်ကူးပြောင်းရေးရဲ့တစိတ်တစ်ပိုင်းအဖြစ်တကယ့်ကိုအလေးနက်ထားလှုပ်ဆောင်ဖို့တကယ့်ကိုအရေးကြီးတယ်လို့ကျွန်တော်ထင်ပါတယ်
။ဒီခိုင်ပြည်နယ်ကအခြေအနေတွေကိုဂိုင်းတွဲဖြေရှင်းဖို့အတွက်အားလုံးအတူတကွလှုပ်ဆောင်ကြရမှာဖြစ်ပါတယ်ခင်ဗျာ။
ရည်ကဲဆိုရရဲ့သဘောထားမြင်အားပေါ်ကိုတင်ပြလို့ပြပါပြီ
။တော်ရှင်နေခုနားဆင်ခဲ့ရတာကတော့ American ဆိုရရဲ့သဘောထားအမြင်သာဖြစ်ပြီး VO ရဲ့အားပေါ်မဟုတ်ကြောင်းအတည်ပြုရပါခင်ဗျာ VO American အတန်ရဲ့ညနေပိုင်းမြန်မာဘာသာစီစဉ်တွေကတော့ line to meter 16 19နဲ့25တို့ကနေဖန်ယူနားဆင်နိုင်ပါတယ်။အခုတော့ကမ္ဘာသတင်းအချင်းချုပ်ကိုဦးဆန်မိုးဝေကတလဲချင်ညာပြီးမှဖြစ်ပါတယ်ခင်ဗျာ။
ပြုတ်နိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးမှုကျဆင်းနေတဲ့အပေါ်ဆိုးရိမ်မှုတွေထွက်ပေါ်နေတာကြောင့်တနင်္လာနေ့ကမ္ဘာတစ်ဝန်းအစုရှယ်ယာဈေးနှုန်းတွေရေနံဈေးနှုန်းတွေကျဆင်းသွားခဲ့ပါတယ်။အမေရိကန်ပြည်ထောင်စုဒေါင်းဂျွန်းစ်အစုရှယ်ယာဈေးကွက်မှာဈေးဖွင့်ပြီးမိနစ်ပိုင်းအတွင်းမှာ900ခန့်လုံးထိုးကျသွားခဲ့ပါတယ်။တောင်ကိုရီးယားနဲ့မြောက်ကိုရီးယားနိုင်ငံကိုဝါရဖြန့်ချီထုတ်လင်းတာတွေရပ်တန့်ပေးဖို့ဒီကနေ့သဘောတူလိုက်ပါတယ်။အခုလိုထုတ်ပြောလိုက်တာကမကြခင်ကပဲတောင်ကိုရီးယားစစ်သား2ဦးမိုင်းပိုက်ပေါက်ကွဲမှုကြောင့်ဒဏ်ရာတွေရရှိသွားတာကိုမြောက်ကိုရီးယားဘက်ကလည်းဝမ်းနည်းတဲ့နောင်တရတဲ့အကြောင်းထုတ်ဖော်ပြောပြီးမှဖြစ်ပါရခင်ဗျာ။အီရန်နိုင်ငံအနေနဲ့အနောက်နိုင်ငံတွေရဲ့ဆက်ဆံရေးပြန်လည်တည်ဆောက်မှုနဲ့အီရန်နိုင်ငံရဲ့နျူကလ িয়ার အစီအစဉ်ထိန်းချုပ်ရေးသဘောတူညီမှုကြောင့်အီရန်နိုင်ငံရဲ့စီးပွားရေးအကျပ်တဲဖြစ်သွားအောင်ချက်မှတ်ထားတဲ့နိုင်ငံတကာအရေးယူပိတ်ဆို့မှုတွေကိုအစောဆုံးလာမယ့်မတ်လမှာရုပ်သိမ်းပေးနိုင်တယ်လို့ဗြိတိန်နိုင်ငံသားရေးဝန်ကြီးကတင်းနာနေမှာပြောဆိုလိုက်ပါရခင်ဗျာ။
ကမ္ဘာသတင်းချင်းချုပ်ကိုဦးဆန်မိုးဝေညင်ညာခဲ့တာပါဒီမနက်စီစဉ်ထုတ်လို့ရေးမှုကကိုညံဝဲအောင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ John Ellison ဖြစ်ပါတယ် VOA American အသံမနက်ဖတ်မြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိ line to meter 30 40 49 50နဲ့ line to meter 190တို့ကနေအသံလွှင့်ပေးခဲ့တာဖြစ်ပါတယ် VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်သောရရှင်နေအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာကျွန်တော်ရန်နိုင်ပ
This program has come to you from the Voice of America, Washington.